အဘိဓမ္မာယအကြောင်းတရားနဲ့အကျိုးတရား။နာဂတိနဲ့အကြောင်းတရားနဲ့အကျိုးတရား။သုစုပန်တိနဲ့အကြောင်းတရားနဲ့အကျိုးတရားဒီလိုပြီးအောင်ရှုဖို့အရှင်ကျမ်းသာနော်။ဒီတော့အေဂရဏကလည်းရှင်ကျားတယ်ပါဠိတော်မှာရှင်ကျားတဲ့မရှိဘူးဒီလိုပြောလို့တော့မရပါဘူးနော်။ကိုဟောနေတဲ့အာနာပါနဘဘ။ငင်းတဲ့ညလေးကပြောပြတာကသမုဒိယဓမ္မနုပါတိဝါခရတမေဝိဖရတိဝယဓမ္မနုပါတိဝါခရတမေဝိဖရတိဒီဘိုင်းမှာသမုဒိယဓမ္မနုပါတိအပိုင်းပြောနေတယ်နော်အဲဒီတော့ဝယဓမ္မနုပါတိဘိုင်းလည်းမြတ်စွာဘုရားဒီမဟာပရိဝရဏပြည့်စုံမြတ်မှာဟောထားပါတယ်ဝယဓမ္မနုပါတိဝါရှင်ချုပ်ကြောင်းသဘောနဲ့ချုပ်ခြင်းသဘောကိုအပ္ပမန္တတာရှိလေရှိသည်ဖြစ်ရမှုနဲ့ဝိဖရတိနေလေဤဒီမှာလေကာယတမိကာယ၌ဘာရူပကာယနာမကာယ၌ဝယဓမ္မနုပါတိဝါချုပ်ကြောင်းသောဘောဖြင့်ချုပ်ခြင်းသဘောကိုအပ္ပမံအထက်ထရှိလေရှိသည်ဖြစ်ရမှုနှင့်ဝိဟရတိနေလေ၏ဒီလိုဟောထားတယ်အဝိဇ္ဇာဒနာဥပါဒံသင်္ခါရကံစတဲ့အကြောင်းတရားတွေချုပ်သွားရင်ရုပ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာငါးပါးချုပ်ငင်းပုံကိုမြင်အောင်ရှိရမယ်အပိုင်းနော်ဒီပိုင်းကိုမတိတံမီရမဲ့ပါဠိတော်ကြီးမှာနော်အဝိဇ္ဇာနိရောဓရူပနိရောဓတဏှာနိရောဓရူပနိရောဓဥပါဒနာနိရောဓရူပနိရောဓဘဝနိရောဓရူပနိရောဓဝိဇ္ဇာနိရောဓရူပနိရောဓတဏှာနိရောဓရူပနိရောဓကာမနိရောဓရူပနိရောဓအာဟာရနိရောဓရူပနိရောဓဝိပရိနာမလက္ခဏံဆိုပြီး၅ချက်ဟောထားတယ်အဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ရုပ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ရုပ်ချုပ်ဤအာဟာရချုပ်ခြင်းကြောင့်ရုပ်ချုပ်ဤရုပ်တို့ဤချုပ်ခြင်းသဘောရူပခန္ဓာမှာ၅ချက်ဝေဒနာတဏှာသင်္ခါရဝิญဉာဏ်မှာလည်း၅ချက်စီဟောထားတော့ပေါင်းလိုက်တော့ဝေယညာ25ပါးပဋိလမ္မိတာမဲ့ပါဠိတော်မှာလည်းရှိပါတယ်နော်မနေ့ကဥရိယညာမှာလည်းပုံစံလိုပဲ25ခါရှိပေါင်းလိုက်တော့ဥရိယပြညာအကျေစုပေါင်းဤ50ဆိုပြီးတော့ဥဒ္ဓတိမဲ့အတ္တဂရမတိပဋိလမ္မိတာမဲ့ပါဠိတော်ကြီးကိုကိုးပြီးတော့ရှုဖို့မြည်စနစ်တည်းဖြစ်ဆိုထားပါတယ်ဒီတော့ဒီဝယဉာဏ်25ပါးရဲ့မှာအဝိဇ္ဇာနဲ့တဏှာကိုယူလိုက်ရင်ဥပါဒံပါတယ်ကံကိုယူလိုက်ရင်သင်္ခါရပါတယ်နော်သိစုတ်ကအကြောင်းကြီးတူနေတဲ့အာဟာရကိုယူလိုက်ရင်စေဥဒုတွေလည်းပါတယ်ဝိတုအာယံဖတ်တာအစရှိတဲ့နံပြားတွေအတွက်သိစုတ်ကအကြောင်းတရားတွေလည်းပါသွားတယ်ပါသွားလိုက်တဲ့အချိန်ခါကျတော့ယောဂီပုဂ္ဂိုလ်ကဒီအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံစတဲ့အကြောင်းတရားတွေချုပ်ငြိမ်းသွားခြင်းကြောင့်အကျိုးခန္ဓာငါးပါးတို့ရဲ့ခြုံငင်းပုံကိုလည်းမြင်အောင်ရှုရမယ်လို့ဘုရားရှင်ကအတိတ္တိပဋ္ဌာန်ပြည့်စုံနေမှာထည့်သွင်းပြီးဟောထားတယ်။ဒီတော့စဉ်းစားကြည့်ပေါ့နော်။ဒီကကြီးတွေခေါင်းအေးအေးလေးထားစဉ်းစားကြည့်။အဝိဇ္ဇာတဏဥပါဒံသင်္ခါရကံဒီတော့ဘယ်ချိန်ခါကြမှာအကျိုးမဲ့ချုပ်မှာ။စဉ်းစားကြည့်နော်။ဘယ်ချိန်ခါမှာလုံးလုံးနောက်တဖန်မဖြစ်တော့ချုပ်ချင်းဖြင့်ချုပ်မလဲ။ရန်တမဲ့ရတဲ့အခါချုပ်မယ်။ယဟနာဖြစ်တဲ့အခါချုပ်မယ်ပေါ့လိုလိုကျိုးနော်ခုမိမိတို့ကယဟနာဖြစ်ပါမဖြစ်သေးဘူးမဖြစ်သေးရင်တို့ယဟနာဖြစ်မဲ့အချိန်ဒီအနာဂတ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါကြောင့်ဒီတိပ္ပဒံဖြစ်နေတဲ့မှာအနာဂတ်ရှုွက်ကိုလည်းဘုရားဖြည့်ပေးဟောထားတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်သို့တော့ဖြစ်စဉ်မှလည်းအနာဂတ်ဒီရှုရမယ်ချုပ်စဉ်မှလည်းအနာဂတ်ကိုနှံ့ရှုရမှာဖြစ်ဒါကြောင့်ဒီအပိုင်းနဲ့ပတ်သက်ပြီးတော့ဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်တယ်ဆိုတာဘယ်ခါမှချုပ်တယ်ဆိုတာကိုမိတ္တိမေမဟာဒီကဒုတိယဒေသမေနာ420နဲ့အတိအကျဖွင့်ဆိုထားပါတယ်နော်။သာမျက်နှာ420နဲ့1နော်။ဝိဇ္ဇာနိရောဓရူပနိရောဓောတိအက္ခမက္ခညာနေနဝိဇ္ဇာယအနုပါဒနိရောဓတောအနာဂတရူပတအနုပါဒနိရောဓောဟောတိပစ္စယဘဝေအဘာဝတောအဝိဇ္ဇာနိရောဓရူပနိရောဓောတိအဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤဟူသည်ကားအက္ခမကညာနေနအမျက်ဆုံးအရတ္တမေညာဖြင့်အဝိဇ္ဇာယအဝိဇ္ဇာဤအနုပါဒနိရောဓတောနောက်တဖန်မဖြစ်သောချုပ်ခြင်းဖြင့်ဆုံးရင်းရသွားခြင်းကြောင့်ချုပ်ခြင်းနှစ်ခုရှိတယ်ဥပါဒနိရောဓနဲ့အနုပါဒနိရောဓဆိုပြီးနှစ်မျိုးရှိဥပါဒနိရောဓဆိုတာကတော့သင်္ခါရတရားတွေကခဏမဆက်တည်းတည်းဖြစ်ပြီးပြည့်နေချုပ်အဲ့ဒီချုပ်ကြီးကတော့နန္ဒဖန်အကြောင်းမကုန်သိရင်ပြန်ဖြစ်နိုင်တဲ့ချုပ်ကြီးမျိုးဖြစ်ခြင်းကြောင့်ဥပါဒနိရောဓလို့ခေါ်ရတယ်။ခုဒီမှာချုပ်တာကတော့ အရန္တမေဉာဏ်ကနေပြီးတော့ဒီအဝိဇ္ဇာကိုအကျွတ်မဲ့ပယ်တတ်လိုက်တဲ့အတွက်နောက်တစ်ဖန်မဖြစ်တော့ချုပ်ခြင်းဒီအဝိဇ္ဇာချုပ်သွားတယ်နောက်ထပ်ဘယ်တော့မှဖြစ်ခွင့်မရှိဘူးနောက်ထပ်ဖြစ်ခွင့်ရှိနေသေးတယ်အကြောင်းမကုန်လို့ဖြစ်ခွင့်ရှိနေသေးရင်ဥပါဒအနိရောဓခေါ်တယ်နောက်ထပ်ဖြစ်ခွင့်လုံးလုံးကုန်မရှိတော့ဘူးဆိုရင်တော့အနုပါဒအနိရောဓဆိုအနုပါဒအနိရောဓသဘောဖြင့်အဝိဇ္ဇာဤအကျွတ်မဲ့ချုပ်ခြင်းကြောင့်ဘာဖြစ်လဲအနာဂတတာရူပတအနာဂတ်ဖြစ်တဲ့ယုတ်တရားဤအနုပါဒနိရောဓတောတဖမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းသည်ဟောဒီဖြစ်၏ယုတ်တိနောက်တော့ဘယ်တော့မှမဖြစ်တော့ဘူးချုပ်ပါနောက်တဖမဖြစ်သောချုပ်ခြင်းဖြင့်ချုပ်ရင်းမှုကိုအချမ်းရှိပါဘေခမနောက်တဖမဖြစ်သောချုပ်ခြင်းဖြင့်ချုပ်မယ်ပရိနိဗ္ဗာန်အသုတိရောမှနော်ပရိနိဗ္ဗာန်သမ္မနောက်တဖမဖြစ်သောချုပ်ခြင်းဖြင့်ဒီယုတ်တိချုပ်မယ်ငါနေလဲထိုးပြီးလကောင်းမယ်နော်ဒီတော့မိမိတို့ကအခုအချိန်ကမှပြိဋိဘံကလည်းမဆန့်သေးဘူးသူပြိဋိဘံဆန်တဲ့အချိန်ကမှအနာဂတ်ဖြစ်တဲ့ယုတ်တရားတွေရဲ့နောက်တစ်ဖက်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ငင်းမှုကိုလှမ်းပြီးရှုရမယ်ဆိုတော့အနာဂတ်ရှုခွင့်ပြီးဒီပြိဋိဘံကြည့်နေတဲ့မှာပါမလို့လားပါနေပါလေနော်ဒါကြောင့်ဘာဖြစ်လို့ချုပ်လဲလို့မေးတော့ပစ္စယဘာဝေအဘာဝတော့ပစ္စယဘာဝေအကြောင်းတရားကြီးသင်္ချာမရှိခြင်းကြောင့်အဘာဝတောအကျိုးတရားဤသင်္ချာမရှိတော့ခြင်းကြောင့်ဒီအကြောင်းတရားဤအကျိုးခန္ဓာငါးပါးကိုဖြစ်စေနိုင်တဲ့စွန့်အင်တတ္တိအပြည့်အဝရှိနေတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကနောက်တစ်ဖက်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ငင်းသွားတဲ့အတွက်အကြောင်းတွေကုန်သွားပြီးမရှိတော့ဘူးအကြောင်းတရားဤသင်္ချာမရှိတော့ခြင်းကြောင့်အကျိုးယုံနာနဲ့သင်္ချာမရှိခြင်းပဲဖြစ်တယ်။ဒါကြောင့်အကျောင်းကကောင်းတတ်ရတဲ့လုပ်ငန်းခွင်ပဲနော်။ဒါတော့အဲ့ဒီအနာဂတ်ကိုလည်းလှမ်းရှုဖို့အပိုင်ဘုရားကဒီတတိပဒံကြည့်နေတဲ့မှာဟောထားတဲ့အတွက်ခொနကနမောဟဝိနောဒနီအစရှိတဲ့အထကရာကြီးများကအတိလေးမိမိဆရာဇေဝပိစယသမုပ္ပန္နာဓမ္မသအနာဂတိပိဧတရရှိပိပိစယဇေဝပိစယသမုပ္ပန္နာဓမ္မသအတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားပြစ္ဆုတ်ပံကြည့်လေအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကြည့်လေအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုသိအောင်ရှုပါဆိုပြီးတော့ရှင်းပြထားတယ်နော်ဒါကြောင်းကြောင်းဆက်ပြစ္ဆတ်သဘောပါသဘောတရားတွေကိုအနာဂတ်ဆန့်ရှုပါလေအပိုင်းမှာရှုတဲ့အပိုင်းမှာဘယ်ကုန်ဘယ်ပန်းဘယ်နည်းနဲ့အဖြစ်ရှုမလဲလို့မေးရင်တော့ရှုနည်းနှစ်နည်းတော့ရှိပါတယ်နော်တနည်းကတော့အနံကဘက်ကိုတသုပြီးယုံနာကိုသိသိပြီးတော့ရှုဘသုံးသက်တဲ့ဤစနစ်ကတခုနော်။နောက်တနည်းကတော့ပြစ္ဆုတ်ဘာမမိမိကအနံကအတွက်ရည်ရွယ်တောင်းတပြီးပြစ္ဆုတ်ပြုံးထောင်ထားတဲ့ကမ္မကိုတွေ့အောင်ဆက်ရတယ်။ဒီနိဒဘောကိုတွေ့အောင်ဆက်ရတယ်။ဒုကမ္မတတိလင်းကြောင့်နောက်အနံကကာလနဲ့မိမိမျှော်လင့်တောင်းတနေသည့်ခန္ဓာငါးပါးဖြစ်မှဖြစ်ကိုဉာဏ်နဲ့လှမ်းပြီးမျှော်ပြီးကြည့်ရတယ်။ကြည့်လိုက်ရင်လည်းတွေ့တတ်ပါတယ်နော်။အဲ့ဒီနည်းနဲ့မတွေ့ဘူးဆိုလို့ရှိရင်တော့တွေ့ပြီနဲ့မသေးကြတာလည်းရှိအပြောင်းအလဲလည်းအသင့်တင်တော့ရှိညကပြောခဲ့တဲ့ယောဂီဆိုရင်ပေါ့သူကအနာဂတ်ကိုယဟဘသူတောင်းထားတယ်ဒီတော့မှစီနီးလှူပြီးတော့သူကအနာဂတ်ယဟဘကိုသူတောင်းထားတဲ့အခါကျတော့အဲ့ဒီအနာဂတ်ယဟန်လို့အတိမှန်နေတဲ့သဘောကအဝိဇ္ဇာအနာဂတ်ယဟဘအတွေ့တတ်မှန်နေတဲ့သဘောကတဏှာယဟဘကိုစိတ်ကစွန့်နေတဲ့သဘောလေးကဥပါဒဒီဝိဇ္ဇာတနာဥပါဒံခေါ်တဲ့ကိရိတာကိုသုံးခုခြံရံပြီးတော့ဝိရိယအသိမိပူဇော်လှူဒန်းခြင်းဆိုတဲ့ကုသိုလ်စေတနာသင်္ခါရအုပ်စုတွေကိုပြည့်စုံပြုထောင်လိုက်တယ်။ဒီသင်္ခါရတရားတွေကလည်းအနိစ္စတရားတွေစဉ်စစ်ဧကံဖြစ်နေခြင်းကြောင့်ဖြစ်ပြီးတာနဲ့ပြတ်သွားတယ်။ပြတ်သွားပြီမဲ့လို့နောနှချိန်မှာမိမိမျှော်လင့်တောင်းတနေတဲ့ယဟန်ဘောခန္ဓာ၅ပါးတိဟုသောအကျိုးကိုဖြစ်စေနိုင်တဲ့စွန့်အင်ကမ္မတတ္တိလေးမြုပ်နှံအစဉ်၌မြုပ်နှံပြီးမှသာလျှင်ချုပ်ပြသွားတယ်။ဆိုစွန့်အင်ကမ္မတ္တိလေးကကံ။ပေါင်းလိုက်တော့အဝိဇ္ဇာတဏှဥပါဒံသင်္ခါရကံ။အဲ့ဒီအကြောင်းတရား၅ခုစုံညီသွားပြီ။စုံညီသွားတဲ့အချိန်ကမှဒီကမ္မတ္တိစွန့်အင်ဖြင့်နောက်အနန္တယဟန်ဘခန္ဓာ၅ပါးကိုလှမ်းပြီးကြောင်းကျိုးဆက်တွေ့ကြည့်လိုက်တော့ကြောင်းကျိုးဆက်တွေ့လို့အရာ။ဒါပြီးနဲ့သေးကြတဲ့သေးကြအောင်ပြန်ပြီးတော့တခါဆန်းစီရပြန်တယ်အနာဂတ်ကိုတတ်ဆိုပြီးဒီပြစ်ဆုံးဘံကယုံနာနေသိသိပြီးတဲ့အခါအနာဂတ်ဘက်ကိုတတ်ဆိုပြီးယုံနာနေကိုတစက်တစက်သိသိသွားရသိသိသွားလိုက်တဲ့အချိန်ခါမှာနောက်ဆုံးဒီဘဝမရဏသန္တသေကံဤအခါလောက်ရောက်ပြီဆိုကြစို့နော်မရဏသန္တသောအချိန်ခါမှာဘ ဘဝေမနောအကြည့်ကိုစိုက်ကြည့်လိုက်ရင်ဒီရှင်ကြီးလှူဒန်းနေတဲ့ကံအာယုံပြန်ပြီးဆင်းမခြင်းတိတိကျကျပြန်ဆက်ဖြစ်ကြည့်ရတယ်။ဒါကတော့သိကြတဲ့နည်းပဲ။စိုက်ကြည့်လိုက်ကြည့်လိုက်တဲ့အချိန်ကမှဒီယောဂီကတော့ဒေဂာနိမရဏဒါနအခါမှာဒီရှင်ကြီးလှူနေတဲ့ကံအာယုံလေးပြန်ပေါ်နေတယ်။ပေါ်နေတဲ့အဲ့အတွက်ဒီကံမတ္တိစွန့်အင်းနဲ့နောက်အနာကယဟန်ဘပရိနိဗ္ဗာန်ခန္ဓာ၅ပါးကနေစပြီးကြောင်းကျိုးဆက်တယ်ကြည့်လိုက်တဲ့အချိန်ကမှကြောင်းကျိုးဆက်လို့ရတယ်။ရရင်ထိုးချင်းခံမှာပါလေအဝိဇ္ဇာဖြစ်ခြင်းကြောင့်ယောဂီအဝိဇ္ဇာကအကြောင်းတရားရူပခန္ဓာကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ယောဂီတဏှာကအကြောင်းတရားရူပခန္ဓာကအကျိုးတရားဥပါဒံဖြစ်ခြင်းကြောင့်ယောဂီဥပါဒံကအကြောင်းတရားရူပခန္ဓာကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်ယောဂီသင်္ခါရကအကြောင်းတရားရူပခန္ဓာကအကျိုးတရားကံဖြစ်ခြင်းကြောင့်ယောဂီကံကအကြောင်းတရားရူပခန္ဓာကအကျိုးတရားဆက်ပြီးပရိသတ်ဉာဏ်ခန္ဓာ၅ပါးထဲမှာအကျိုးဝင်နေတဲ့ရူပခန္ဓာကနေစပြီးတော့တစ္ဆတ်တစ္ဆအကြောင်းအကျိုးဆက်သွယ်ကြည့်ရပါတယ်နော်ဒီတော့ရူပခန္ဓာအကြောင်းအကျိုးဆက်သွယ်တာကိုနိမ့်နေပြီးတော့ဉာဏ်ခန္ဓာလေးမှလည်းသူဆင်ရအကြောင်းတရားလေးတွေရှိပါတယ်နော်ရူပခန္ဓာမှာစိတ်ဥဒ္ဓအာရခေါ်တဲ့အကြောင်းတရားတွေမပါတော့ဘူးလားလို့မင်းတို့ပရိသတ်တွေအချင်းအခါအခိုက်အတန့်ကလေးမှာတော့နော်စိတ်ကြောင့်ဖြစ်တဲ့ရုပ်တွေမရှိသေးဘူးဥဒ္ဓကလည်းဒီကလည်းရောက်မှဖြစ်နေတဲ့ဆိုအားရှိတော့ပရိသတ်တွေရဲ့ဥပခန္ဓာမှာတော့ဥဒ္ဓကြောင့်ဖြစ်တဲ့ရုပ်တွေမရှိသေးဘူးထိုချင်းကမှအမိစမြင်လိုက်တဲ့အစာအရကညံ့နေတဲ့သဘောကလည်းမဖြစ်နိုင်သေးတော့ကရဏယင်းကြီးဒီစားကန်ကလေးဖြစ်နေတဲ့အတွက်နော်အဟာရစယုတ်ကြီးကလည်းမရှိသေးဘူးအဲဒီအခုလိုချင်းကမျိုးဖြစ်ခဲ့မယ်ဆိုရင်ပေါ့အခုလိုချင်းကမှရှိတဲ့ဝိပခန္ဓာ၅ပါးတခုခုနော်ဆိုကြပါစို့ဝိင္ခန္ဓာ၅ပါးပဲဆိုကြပါစို့ထိုဝိင္ခန္ဓာ၅ပါးဘဝိမနောအကြည့်တဲ့မိယာဖြစ်တဲ့ဟရိယဝုဒ္ဓမှကြည့်လိုက်ရင်အရိယဝုဒ္ဓနဲ့ရှင်တွဲနေတဲ့ကံစီဥဒ္ဓဟာရခေါ်တဲ့အကြောင်းတရား၄ပါးကြောင့်ထိခြားဖြစ်နေတဲ့ယုတ်ကြီးရှိနေပြီ။ထိုချင်းကမှစေဥဒ္ဓဟာရကြောင့်ဖြစ်တဲ့ယုတ်ကြီးကိုပဲအကြောင်းကျိုးဆက်သွယ်ပြီးပြန်ရှုရမယ်နော်။အဲဒီတော့နမုနာအနည်းနဲ့ခေါ်တဲ့ကနံပိုင်းလေးကိုတခုပြောကြအောင်။ဒီတော့ပရိနာနိခန္ဓာ၅ပါးထဲမှာအကျုံးဝင်နေတဲ့ဝိရဏခန္ဓာပဲဆိုကြပါစို့နော်။ကုသယောဂီကသူ့ရဲ့ဒေဂဏိမရဏဒါနသောအချင်းခံမှာဒီတော့မှသင်္ကြန်လူနေတဲ့ကံအာယုံကထင်တော့အနန္တပရိသန္ဓေခန္ဓာ၅ပါးထဲမှာအကျုံးဝင်နေတဲ့နံခန္ဓာ၄ပါးကလည်းဒီစီမီလှူတဲ့ကံအာယုံကိုပဲဆက်လက်ပြီးတော့လက်ခံနေတဲ့အာယုံယူနေကြတယ်နော်။အာယုံယူနေတဲ့အချိန်ကကျတော့ကြောင်းကျိုးဆက်သွယ်ပြီးကြည့်လိုက်တော့ဆက်လို့ရပြီဆိုရင်ပေါ့နော်။ဒီဘက်ကအဝိဇ္ဇာတဏ္ဍဥပါဒံသင်္ခါရကံဆိုတဲ့ကမ္မတ္တိစွန့်အင်းကြောင့်နောက်အနန္တပရိသန္ဓေခန္ဓာ၅ပါးထဲမှာအကျုံးဝင်နေတဲ့ဝိရဏခန္ဓာဖြစ်ပုံကိုညာနဲ့မြင်အောင်လှမ်းကြည့်လိုက်လို့ဒီကာမတ္တတိကြောင့်ဟောဘက်ကဝိရဏခန္ဓာဖြစ်နေပြီဆိုတာညနဲ့မြင်တဲ့အခါဝိဇ္ဇာဖြစ်ခြင်းကြောင့်ဝိရဏဖြစ်ဝိဇ္ဇာဖြစ်ခြင်းကြောင့်ဝိရဏခန္ဓာဖြစ်ဝိဇ္ဇာကအကြောင်းတရားဝိရဏခန္ဓာကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ဝိရဏခန္ဓာဖြစ်တဏှာကအကြောင်းတရားဝိရဏခန္ဓာကအကျိုးတရားဒီအဝိဇ္ဇာမှလည်းအလုံး20ရှိတယ်နော်တဏှာပြောင်းတော့ကြည့်ရတယ်တဏှာဥပါဒံမှလည်းပုံစံတူပဲနော်တဏှာဖြစ်ခြင်းကြောင့်ဝိရဏခန္ဓာဖြင့်တဏှာကအကြောင်းတရားဝိရဏခန္ဓာကအကျိုးတရားဥပါဒံဖြင့်ခြင်းကြောင့်ဝိရဏခန္ဓာဖြင့်ဥပါဒံကအကြောင်းတရားဝိရဏခန္ဓာကအကျိုးတရားသင်္ခါရ34ရှိတယ်သူကဝမ်းမြောက်ဝမ်းသာနဲ့ကောင်းမှုကုသိုလ်ပြုနေနော်သင်္ခါရ34ဖြင့်ခြင်းကြောင့်ဝိရဏခန္ဓာဖြင့်သင်္ခါရကအကြောင်းတရားဝိရဏခန္ဓာကအကျိုးတရားကံ34ရဲ့ထုတ်ပြန်သွားလို့ထိုင်းခဲ့တဲ့သွတ်အင်ကမ္မတ္တိလေးနော်ကံဖြစ်ခြင်းအကြောင်းဝိရဏခန္ဓာဖြင့်ကံကအကြောင်းတရားဝိရဏခန္ဓာကအကျိုးတရားထားကအတိအကျောင်းပြစ္ဆုတ်ပါအကြောင်းနေလဲသင်္ချာရှိမှဒီဝိရဏခန္ဓာဖြစ်ခွင့်ရတယ်။နံပါတ်1မြေယဝုထုရောက်ရှိမှဟရိယဝုထုကိုပြီးသွားပြည့်မရရင်ဒီဝိရဏခန္ဓာဖြစ်လို့မရဘူး။ဒါကြောင့်ဟရိယဝုထုဆိုလို့ရှိရင်လည်းဒီပဋိသင်္ခါရအချိန်ကာလမှာယုတ်ကလကအမျိုးအစား3မျိုးယုတ်မျိုးအစား30ဉာဏ်သူဖြစ်တာဖြစ်တော့မကင်းစကားအောက်နာဘာဝနိအဖြစ်ယောအမျိုးသား30လုံးကိုပဲဝုထုယောလို့ဒီလိုဒီကဘာဖြစ်လဲကဏ္ဍပြောင်းရှုအောင်မှဟုတ်လို့နော်ဒါကြောင့်ဝုထုဖြစ်ခြင်းကြောင့်ဝိရဏခန္ဓာဖြစ်ဝုထုကအကြောင်းတရားဝိရဏခန္ဓာကအကျိုးတရားအာယုခုနကရှင်ကြီးပြုနေတဲ့ကံအာယုဒီအာယုမရှိရင်ဒီအာယုကိုခံစားတဲ့ဝိရဏဘယ်လိုမှဖြစ်လို့မရဘူးခံစားစရာအာယုရှိမှခံစားမှုဝိရဏဖြစ်မယ်ဒါကြောင့်အာယုဖြစ်ခြင်းကြောင့်ဝိရဏခန္ဓာဖြစ်အာယုကအကြောင်းတရားဝိရဏခန္ဓာကအကျိုးတရားဖတ်တာဒီဝိရဏဖြစ်ခြင်းမဲ့ကြံနေတဲ့စိတ်စရိတ်တွေမပါပဲသူ့ဤတည်းဖြစ်နေတဲ့ဆွမ်းအားမရှိဘူးအထူးသဖြင့်ဖတ်တာကနေဒီအာယုံနဲ့ဆက်သွယ်ပြီးမှဒီအာယုံရဲ့အရတံကိုခံစားမှုပေါ်လာတယ်။ဒါကြောင့်ဖတ်တာကဗရဏဖြစ်နေတဲ့အဲ့အတွက်ဗရဏနိအဖြစ်ဖတ်တာဖြစ်ခြင်းကြောင့်ဝိရဏဖြစ်ဤဖတ်တာကအကြောင်းတရားဝိရဏခန္ဓာကအကျိုးတရားဒီလိုဆိုထားတယ်။သို့တော့ ဖတ်တာဒီဖတ်တာတစ်ခုတည်းဖြစ်နေတယ်ဆိုတာမကြည့်ပြန်ဘူးဒီမှာ34လုံးဆို34လုံးပေါင်းစုံမှာဖြစ်နေတယ်ဆိုတာအဲမှာတစ်ခုကိုအကျိုးယူလိုက်ရင်ကျန်တာတွေကအကြောင်းတရားအဲ့ဒီအကြောင်းတရားတွေကိုဖတ်တာဥတည်ပြီးတော့ဘုရားကခေါ်နေတယ်လို့ဒီလိုမှတ်ပါနော်ဒီတော့အဝိဇ္ဇာတဏှာဥပါဒံတိခါရကံကအတိအကျဟောတုအာယုံဖတ်တာကပိဿုကံအကျောအဲ့ဒီလိုအကျောင်းသူ့ဆိုင်ရအကျောင်းတရားနဲ့ဆိုင်ရအကျိုးတရားတွေကိုကျောင်းကျောဆက်သွယ်ပြီးတဲ့အခါကျမှအကျောင်းတရားအကျိုးတရားတွေကိုသိသိတဲ့လုပ်ငန်းခွင်ကိုပြုလို့ရပါတယ်နော်သို့သော်ဒီယောဂီကတော့ဒီပထမအနာကယဟန်ဘုရားမှာပဲသူ့ရဲ့ခန္ဓာ၅ပါးတို့ချုပ်ငြိမ်းမှုရှိမရှိကိုတန်းမြှောက်ပြီးကြည့်လိုက်တော့အနာကယဟန်ဘုရားမှာပဲသန္ဓေရာခီးကိုသူကအဆုံးသတ်တဲ့ယောဂီတူတို့ဖြစ်နေတယ်နော်သို့သော်ကျင်းပေသလားလို့မေးရင်တော့ဒီပိုင်းလေးနဲ့ဖတ်လို့ပြီးနည်းနည်းလေးယောဂီတွေကိုဥစဉ်တော်တော်လေးသူ့ကိုယ်တည်နာအပြည့်ရှိထားတယ်နော်ဘုရားဒီရှင်ကြီးပူဇော်နေတဲ့ဂံတတ္တိနဲ့သူကကြောင်းကျက်ဆက်ပြီးဒီတော့ဒီယောဂီကအ ਨੇ ဆုံးအားဖြင့်ဒီဌာနမှာတော့အခုအခါပေါ့လေနော်အဖြူကနေသရုပ်ထံဇံလောက်ပေါက်ပြီးမှပဲဝိပဿနာကုသေရာဖြစ်တော့ဒီသရုပ်ထံသမာဓိကဆင်းရဲနဲ့အစဉ်အလောက်တန်းတော့ရောက်နေပြီဝိပဿနာနဲ့လှည့်ချထားလို့ဝိပဿနာပိုင်းဒီမှာတော်တော်လေးပုံစံကျပြီလို့ယူဆရပြီဆိုရင်တော့ကတိုင်းတွေကိုပြန်ပြောင်းပြီးအချိန်ရတဲ့ယောဂီများရှုကျင်တဲ့ယောဂီများသင်ပေးပါတယ်အဲဒီလိုသင်ပေးတဲ့အချိန်ခါမှာဒီဇာနေကိုစနစ်တကျပြန်ပွားပြီးတော့ဒီဇာနေဆွရင်တက်တည်ကြအောင်နောက်အနာကဇမဘဝကိုလှမ်းပြပြီးကျောင်းကျဆက်တဲ့ကြည့်ခိုင်းရင်လည်းဒီလိုကျောင်းကျဆက်လို့ရတဲ့ယောဂီတွေရှိတယ်အဲဒီအခါမှာပရမအကျိုးပေးမယ်အခုလိုရှင်ပြီးလှူတဲ့ကံမျိုးစားတဲ့ကံတစ်ခုကိုပေါ့သူကရက်ဆိုင်သွားပြန်တယ်အားကောင်းတဲ့ကံတစ်ခုကဝင်လာရင်နောက်ထပ်အားပြိုနေတဲ့ကံကနောက်ဆုတ်သွားတယ်အားကောင်းတဲ့ကံကခုနကမဲခုတ်ကံနေသည်တို့ကသူတို့ကသူတို့ဟာသိသိတိုင်အောင်မသရောကြတဲ့အခုဆိုရင်ပေါ့အကျိုးပေးတယ်နဲ့ဆိုတာရှိတယ်အညာဇအလဇအမျက်ဇပေါ်ခင်ရင်ပေါ်နေတဲ့ကံအားလျော်စွာပဲနော်ဖိုက်တဲ့ဘုံတော့ရောက်မှာနော်ဒီတော့ဒီသရုတ်တန်ကိုအမျက်ဇပေါ်မယ်ဆိုရင်တော့သူကရှင်မရွတ်ဒီသရုတ်တန်သမားကြီးကိုပဲထူထောင်နေရတာပေါ့နော်ညလည်းထူထောင်နေတယ်သွားလည်းထူထောင်နေတယ်အိတ်လည်းထူထောင်နေတယ်ထိုင်လည်းထူထောင်နေတယ်စားလည်းထူထောင်နေတယ်ပေါ့ဟုတ်တယ်မလားစက်နေတယ်ဒီအမျက်ဇာပွားပြီးရတယ်ဦးဇင်းတို့ကတ္တဗ္ဗဖျက်ရှင်လက်ထက်တော့ကထင်ရှားခဲ့တဲ့သဟကအမည်ရှိတဲ့ဉာဏ်တော်တစ်ပါးဆိုကြသူကအနာဂတ်မိမဲ့ဖို့ဆက်ပြီးတဲ့အချိန်ခါမှာပထမဇန်ကိုအမျက်ဇာပွားခဲ့တယ်ဘာဖြစ်လို့ဒီပထမဇန်ကိုအမျက်ဇာပွားတယ်ဆိုတာကိုအကြောင်းပြချက်မရှိတော့တဲ့သူ့ရဲ့ဥတီချက်ကနာဂံပုဂ္ဂိုလ်တို့မှာဉာဏ်ရဲ့အန္တရာယ်ဖြစ်တဲ့မျိုးရဏတရားတွေကိုပယ်ရှားထားပြီးဖြစ်တဲ့အတွက်ဉာဏ်တွေကိုအချိန်မရွေးရှိရှိလို့ရတယ်။အဘိညာဉ်တိုင်းကိုကုကုလို့ရတယ်ဆိုပြီးတော့ဟောအကင်ဖြစ်ရတုတ်တန်အဆက်ကြီးတဲ့တုတ်တန်ဒီမှာဘုရားရှင်ကိုတော်တိုင်ဟောထားပါတယ်။ဒီတဟကအမည်ရှိတဲ့ယဟန်တော်ကနာဂမိမခုတဲ့အောင်ကတ္တဗ္ဗဘုရားရှင်သာသနာတော်တွင်၌မဲ့ညာဖုန်ညာကိုရထားပြီးဖြစ်တဲ့သူတော်ကောင်းတူဦးဖြစ်ခြင်းကြောင့်ဉာဏ်နေတဲ့သမဘတ်7ပါးစိတ်တဲ့သမဘတ်ပွားအမျက်စားပွားပွားလို့ဉာဏ်နေတဲ့ပုဂ္ဂိုလ်ကဒါပေမဲ့သူကမထမဆန်ကိုပဲအမျက်စားပွားတယ်အမျက်စားပွားနေတဲ့သူရဲ့ဥတည်ချက်ကိုနှမ်းမြော်ပြီးမှန်းဆကြည့်လိုက်ရင်တော့ပထမဆန်ဘုံကိုသူသွားကျင်တဲ့ဆန္ဒရှိနေပုံရတယ်ပထမဆန်ကိုအမျက်စားပွားလိုက်တဲ့အတွက်အနာဂံဘဝမှာသူတည်သွားတဲ့အချိန်အခါသူယဟန်တော်အလောင်းနော်သူယဟန်တော်ဘဝကပြောင်းသွားတဲ့ဒီမှာဘာဖြစ်တယ်လဲမဟာမတိဂျမဆိုပြီးတော့ပထမဇန်ဘုံ3ဘုံလိုက်ကအမျက်ဆုံးမဟာဂျမဘုံမှာတော့ပြီမဟာဂျမတဦးသာဖြစ်တယ်ရွေးချယ်ခြင်းနဲ့ရွေးချယ်ခွင့်ရှိတယ်ဒီလိုရွေးချယ်ခွင့်ရှိတယ်ဆိုတာသာသနာတော်တွင်ကပုဂ္ဂိုလ်ဒါချင်းသိနိုင်တဲ့အခွင့်အလမ်းတစ်ခုဖြစ်တယ်လို့တန်ခါများမှာဖွင့်ထားတယ်ဦးဇင်းတို့ဒေဝီလရေသိတို့နမဘတ်7ပါးရရှိတယ်အဘိနည်းနေရရှိတယ်သံဃာခြင်းကိစ္စပြီးတဲ့အချိန်ခါမှာနိဒံဆင်းရဲတောင်းရီလာနဲ့ပြီးမှတက်တယ်ပြီးနိဒံဆင်းတယ်။သွားအိမ်ရှိနေတဲ့ပုဂ္ဂိုလ်တူပဲ။ဘုရားအလောင်းတော်မွေးဖွားလာတာကိုအကြောင်းပြုပြီးငိုတယ်နော်။ဒါအလုံးသိကြတယ်။ဘာကြောင့်ငိုလဲ။သူကွယ်လွန်သွားတဲ့အချိန်ခါမှာနိဝတ္တဉာဏ်နဲ့ဉာဏ်ရဏဘုံကိုရောက်မှာ။ဘုံဘုံကိုရောက်ပြီးတဲ့အချိန်ခါကျမှဒီအလောင်းတော်ကဘုရားဖြစ်မယ်ဆိုတာသူကလှမ်းကြည့်တော့ငြင်းနေတယ်။မာနဘအချိန်ခါကလမဇန်ပင်ကြီးကိုရရှိတတ်တဲ့ပုဂ္ဂိုလ်တွေကသူတို့နားလည်နေတာကတော့အမြတ်ဆုံးဖြစ်တဲ့နိဗ္ဗာန်ဉာဏ်နဲ့ဉာဏ်ရဏဇံကိုရထားတဲ့ပုဂ္ဂိုလ်ဟာအမြတ်ဆုံးဖြစ်တဲ့ဒီနိဗ္ဗာန်ဉာဏ်နဲ့ဉာဏ်ရဏဘုံကလို့ရတရားဘုံကိုပြောင်းပြီးဖြစ်နိုင်တဲ့သဘောမရှိဘူးလို့သူတို့ကဒီလိုပိုက်ဆံ။အကယ်၍မြတ်သာနာထင်းပုဂ္ဂိုလ်ဖြစ်ခြင်းတော့ဒီသမဘတ်ရှိပါတဲ့ကကြိုက်တဲ့သမဘတ်ကိုအမြတ်စားဖို့ကြိုက်တဲ့ဘုံရောက်နိုင်တယ်ဆိုတဲ့အခွင့်အလမ်းကိုသူရရှိသွား အဲ့ဒီအဋ္ဌဉာဏ်ဟာဒါနာဘအချိန်ကကလမှာမရှိခဲ့ဘူးမရှိတဲ့အတွက်ဒီဒေဝိလရဲ့ဒီနိဝဒဉာဏ်နဲ့ဒဉာဏ်နဲ့ကိုရောက်သွားတဲ့အတွက်ဘုရားအလုံးတော်နဲ့လွယ်ဘုရားနဲ့လွယ်သွားရအကယ်၍မြဲအဲ့ဒီအဋ္ဌဉာဏ်လေးရှိခဲ့လို့ဘရမဇန်နောက်ပဲဖြစ်ဖြစ်ပေါ့ဉာဏ်နဲ့ရူပါဝဇ္ဇဉာဏ်တစ်ခုခုကိုသာအမြဲတမ်းပွားနိုင်မယ်ဆိုရင်လို့ရှိရင်ရူပါဝဇ္ဇဘုံကြီးတဲ့ကတဘုံဘုံပေါ့နော်သုဒ္ဓဘာသာကလွှဲရင်ပေါ့နော်အဋ္ဌဉာဏ်တတ်တဲ့သုဒ္ဓဘာသာကလွှဲရင်ဉာဏ်နေတဲ့ရူပါဝဇ္ဇဘုံနေတဲ့ကတဘုံဘုံကိုသာရောက်ရှိသွားမယ်ဆိုရင်ဘုရားဖူးမြော်ခွင့်ရှင်းတယ်ဒီကံရနိုင်နော်ဒါကြောင့်သာသနာတော်တွင်မှလူဖြစ်ရခြင်းသည်အဋ္ဌဉာဏ်နဲ့ကျိုးရောဖို့အကြောင်းနဲ့သိညာပါတယ်နော်မိမိတို့ဘက်ကကျိုးစားဖို့သာလိုနေတယ်အဲဒီတော့ပထမကံကအကျိုးမပေးတဲ့ဒုတိယနောက်ထပ်ဒီဇန်ကြီးကိုဆက်ခံတက်ခံညီမများဆိုပွားပြီးတော့ညီမဘဝကိုစိတ်ဆူတောင်းတော့ညကန်ရှင်းပြီးတော့ဝိဇ္ဇာတဏဥပါဒသင်္ခါရကံကိုလှမ်းရှားဖွေပြီးချုပ်ခိုင်းရလို့ရှိရင်တချို့ဘဝပြောင်းသွားတယ်လေရှိတဲ့ပထမယဟဘဝဆူတောင်းနေပြီနဲ့နောက်ဘဝကျတော့နောက်တစ်ခါကျတော့ယဟဘဝနဲ့ပို့ပြီးအသိဉာဏ်နဲ့ဒီဇမဘဝအသိဉာဏ်နဲ့ဆိုတာကတော့ဘုံအနေနဲ့ပြောတာပါနော်ယဟဘဝကမမြတ်ဘူးလို့ဒီလိုပြောလို့ရင်တော့မဟုတ်ဘူးနော်အသိဉာဏ်နဲ့ဇမဘုံကိုလိုချင်တဲ့စိတ်ထားဖြင့်ဒီဇာတိကိုအမြတ်ဆုံးပြန်ဖော်များဆိုပေါ့ပြီးတဲ့အခါဇမဘဝကိုစိတ်ညစ်ကြည့်မထိုင်ဇမနဲ့ဆူတောင်းကြည့်ထိုင်ပြီးတော့လည်းဆူတောင်းကြည့်ဆိုတော့မိလိုက်ခြင်းကမှဒီအမြတ်ဆုံးပွားထားတဲ့ဒီဇန်နဲ့ကျောင်းကျွတ်ဆက်သွင်းပြီးကြည့်လိုက်ရင်လည်းကျောင်းကျွတ်ဆက်သွင်းလို့ရတယ်။အဲဒီလိုကျောင်းနဲ့မဟုတ်လို့တချို့ရောက်ပြီးမှအလင့်တယ်ရှိတယ်။ဂရုကံဖြစ်နေတဲ့ဒီမဲ့ကုတ်ကံကြီးကတိတိတန်အောင်မရဏဒါနအထာမှာအချင်းချင်းပြန်ဆက်ကြည့်လိုက်တော့လည်းသင်နေတာကိုသိရအောင်တယ်။သို့တော့တချို့တချို့ရောက်ပြီးကြတော့ဒီအနာဂတ်ကိုသိမှတ်တယ်။ဘာဖြစ်လို့ဒီအနာဂတ်ရှုနေရတယ်လဲဆိုတော့ဥတည်ချက်တစ်ခုတော့ရှိတယ်။တော်ရည်ဒီပြစ်ဆုံးကမှာအချိန်လေးကအခွင့်အလမ်းမတားခဲ့ရင်နောက်အနာဂတ်တစ်ချိန်တော့ပြီးမှာပေါ့ကွာဆိုပြီးတော့အနာဂတ်ကိုလှမ်းပြီးမျောတဲ့စိတ်ထားလေးတွေမရှိကြဘူးလားရှင်လေအနာဂတ်ကိုမျောတဲ့အပိုင်းမှာပြစ်ဆုံးကအချိန်လေးမကောင်းလို့မျောတာရှိတယ်လို့ကောင်းပြီးမျောနေတဲ့ပုံစံတွေလည်းမရှိဘူးလားရှင်ကြပြန်နေလူဖြစ်ပြန်တော့လဲအတူတူနှစ်ဖြစ်ပြန်တော့လဲမကွေမကွာရှိရှင်တဲ့ပုံစံတွေလည်းရှင်ကြပြန်နေမျောနေတာမျောနေတာနော်အဲ့ဒီလိုညှော်လင့်ချက်တွေကအမျိုးမျိုးထားနေကြတာဖြစ်တော့အဲ့ဒီညှော်လင့်ထားတဲ့ဒီအနာဂတ်တွေဘာဖြစ်လဲ?အာလုံအနိစ္စတရားမှန်တယ်ဒုက္ခတရားမှန်တယ်အနတ္တတရားတောင်မှန်တယ်လို့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးတော့တွင်ဉ္ဇီဝိပဿနာရှင်းနိုင်ရင်ဒီအနာဂတ်ခန္ဓာ၅ပါးအပေါ်နဲ့ဆွဲနေတဲ့တဏှာဆွဲမာနဆွဲဒိဋ္ဌိဆွဲအဆွဲတွေကျုပ်သွားနိုင်တယ်အဲ့ဒီအဆွဲတွေပြုတ်ရအတွက်အနာဂတ်ကိုညှော်နေတဲ့ပုဂ္ဂိုလ်တွေအတွက်အနာဂတ်ကိုလည်းလှမ်းရှုနေခြင်းဖြစ်တယ်ဒီလိုဆိုရင်တချို့ကဂတိကံအမီးဒီဘမပရိနိဗ္ဗာန်ကျင့်တဲ့ဆံမဲ့ပစ္စည်းမဖြစ်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်အနာဂတ်ဘယ်လိုဖြစ်မလဲ။ဟုတ်။အဲဒီအခါကျတော့လေဒီဘကရတယ်လို့အနာဂတ်ပေါ့။ဒီဘမှာပဲအဝိဇ္ဇာတဏဥပါဒံကလုံးလုံးချုပ်မယ်ဆိုရင်ခုအချိန်ခါကမချုပ်သေးဘူးဆိုရင်ချုပ်မယ်အချိန်ကိုလန့်ကြည့်ရတော့နော်။ဒါကြောင့်ဒီအနာဂတ်ဒီဘအနာဂတ်လည်းဖြစ်ခြင်းဖြစ်မယ်။ဒီအဝိဇ္ဇာတဏဥပါဒံချုပ်မယ်အချိန်ဒီဘအနာဂတ်လည်းဖြစ်ခြင်းဖြစ်မယ်။နောက်ထပ်ဘဝတစ်ခုခုလိုခေါ်ဆောင်ရတဲ့အနာဂတ်လည်းဖြစ်ခြင်းဖြစ်သွားနိုင်ပါလေ။အဲဒီတော့ဒီအနာဂတ်ကိုဒီလိုရှုလိုက်တဲ့အပိုင်းမှာခေါင်းကကျောင်းကျောဆက်သွင်းလို့ရနိုင်တဲ့ပုဂ္ဂိုလ်တွေကကျင်းလီအေကံဒီအနာဂတ်ဖြစ်မလားဆိုတော့ခေါင်းကပြောခဲ့တဲ့အတိုင်းအနာဂတ်ခန္ဓာ၅ပါးအပေါ်မှာလက္ခဏာရဲ့သုံးဌာန်တစ်သက်စီတင်ပြီးဝိပဿနာတွင်နေရှုထားလို့အနာဂတ်ခန္ဓာ၅ပါးအပေါ်နဲ့အစွဲစီပြုတ်သွားပြီးဆိုရင်ပေါ့။ဆိုချင်းခါမှတို့ယောဂီတန်တန်နဲ့အနာဂတ်ခန္ဓာ၅ပါးလည်းဒီဘမှာပဲအတွက်ပြုတ်အောင်လိမ့်ကျင်နေတော့အနာကချုပ်သွားလိမ့်မယ်နော်။အစွမ်းမပြုတ်ခရင်တော့ညှော်လင့်ထားတဲ့အနာကပေါ်လာနိုင်သေးတယ်နော်။ဒီတော့အဲ့ဒီအနာကမှတချို့လှမ်းရှုလိုက်တော့ဒီလိုမျိုးတွေ့တယ်ဖြစ်ခြင်းနဲ့ဖြစ်နေတယ်မဖြစ်ခြင်းနဲ့မဖြစ်တော့ဘူးဆိုတော့ဒီလိုပုံစံတွေလည်းတွေ့ရတယ်။ဖြစ်ခြင်းနေသေးတယ်ဆိုတာကမိမိကဒီဘမှာအဆုံးသတ်အောင်မကြိုးစားဘူး။ဖြစ်အောင်ပါပေါ့။ဒီဘမှာပဲအပြတ်ချရုံနဲ့ရှင်တော့မဖြစ်တော့ဘူး။ပြတ်ရင်အပြတ်ချရင်ပြတ်နိုင်ပါမလားလို့မေးရင်ပြတ်နိုင်တဲ့ပုဂ္ဂိုလ်တွေလည်းတွေ့ရတယ်။မပြတ်နိုင်သေးတဲ့ပုဂ္ဂိုလ်တွေလည်းတွေ့ရပြန်နေနော်။ဒါကြောင့်တချို့ဒီအနာဂတ်တွေရှင်းပြီးအေကံရဲ့လို့တော့အတိအကျမပြောနိုင်ပါဘူး။ရုပ်ဆံကဥစ္စာနဲ့ဇာမင်းမလည်းဒီသတိမဝင်တာဟာအစ်စ်အတုမျိုးရှိနေတယ်။မဟာရဏတစ်ပြည့်သားတော့ယဟန္တာဖြစ်နိုင်တဲ့ပါရမီမျိုးစစ်ပါတယ်။အကြောင်းညင်ညွတ်ခရင်ယဟန္တာဖြစ်သွားနိုင်မှာမငြိညွတ်တော့ဖြစ်သလားမဖြစ်ဘူးအဲ့ဒါပစ္စည်းမဘူးကအတုနာမည်ကျော်ဖြစ်တဲ့တကားတော့အဇတတသောတာပန်ဖြစ်နိုင်တဲ့ပါရမီမျိုးစစ်ဌာန်ကြီးပါတယ်နာမည်ဖလားသုတ်တန်ကောနာကြပြည့်ပြီးအဆုံးနဲ့ ဘောဓမဖြစ်နေတဲ့သွားအားရအပြည့်ဝအဖာခဲ့တယ်ဒါပေမဲ့ဘာကမဲ့တော့ဖြစ်တဲ့ဒိဋ္ဌိဒရာမင်းကိုတတ်ဖြတ်ခဲ့တဲ့ကံကဓာတ်ထားတဲ့အတွက်သောတာပန်ဖြစ်ခွင့်မရဘူးပိဋိမဝိကအတုခေါ်တယ်အစ်စ်ကတော့မိုးနဲ့မြေကြီးညှက်တတ်တော့လေမသိနိုင်ဘူးအရှင်ဘာကြီးအတိုင်းလို့ရှိလို့မထေတော့လို့နော်ပိဋိမဝိကအစ်စ်တင်ဖြစ်ကြတော့မဲ့ဖို့နိဗ္ဗာန်မရမချင်းဘဝကိုအဆုံးတန်ယူဓမ္မတာမရှိဘူးနော်ဒါကြောင့်အစ်စ်အတုဆိုတာနှစ်မျိုးရှိတယ်ပါတယ်ခုခေတ်အချိန်ခါမှာကတော့နောက်ဆက်တွဲရင်းဖြစ်နေခြင်းကြောင့်ဒီအစ်စ်အတုနှစ်မျိုးတဲ့ကအတုတွေတော့တော်ခမ်းများရှိကောင်းရှိနေတယ်လို့ယူဆရတယ်အဲဒါဘဝဆုံးရင်လည်းဆုံးမှာမဆုံးတော့လည်းရှိရင်ရှိမှာနော်ဒီလိုပုဂ္ဂိုလ်တွေတော်ခမ်းများရှိပါလိမ့်ကျင်ကောင်းပြီခုပရိစ္ဆေသမုပ္ပါပိသမအနည်းနဲ့ကျောင်းကျောဆက်တယ်ပေါ့အရင်ကကလေးတော့ပြုတ်ပြီးအဲ့ဒါကြောင့်ကျန်တဲ့ဘောအရင်အမြဲကလေးပြောပြတဲ့အချိန်ကပရိစ္ဆာသမုပ္ပါပထမနည်းသုဘကလေးကိုတော့ဦးဇင်းနည်းပြောခြင်းပဲနော်။ဘာဖြစ်လို့လဲဆိုတော့ဉာဏ်တော်အဖြစ်ယောဂီပုဂ္ဂိုလ်တွေအကြမ်းများတာပရိစ္ဆာသမုပ္ပါပထမနည်းတရားနာတဲ့အခါမှလည်းအကြမ်းများတယ်။သာမင်းကျန်ကန်နေလိမ့်လာဖတ်ဆိုတဲ့အပိုင်းမှလည်းပရိစ္ဆာသမုပ္ပါပထမနည်းနဲ့ပဲဆိုတော့ဘုရားကြီးများကအသိဉာဏ်နဲ့ပြီးပြီးတော့ရှင်းလင်းသင်ပြတဲ့ကျမ်းစာတွေကပုံများကြတယ်နော်။ဒါကြောင့်ဒီပရိစ္ဆေသမုပ္ပါပထမနည်းနဲ့ကြောင်းကျုံဆက်တွယ်နေတယ်ဆိုရင်ဘယ်လိုဆက်မလဲဆိုတဲ့ဒီအပိုင်းလေးပေါ်လာတယ်နော်။ခေါဏကမဏိကပြောခဲ့တဲ့ယောဂီကိုပဲပြန်ပြီးပုံစံထုတ်ကြည့်လိုက်နော်။ဒီယောဂီမှာသူ့ရဲ့အတိတ်ဘဝကိုလှမ်းပြီးကြည့်လိုက်တဲ့အချိန်ခါမှာပထမအကောင်ဆုံးအတိတ်ကဘာဖြစ်နေလဲ။ပထမအတိတ်ကအမျိုးသားဘဝနော်။ဒီရကုန်ဇေဒီတော်မှာဒီမီဘုရောပြီးတော့မှသူကတရားအထုတ်နိုင်တဲ့ဘဝတစ်ခုကိုစုတောင်းခဲ့။ဒီကဏ္ဍကာလကျတော့အမျိုးသမီးဘဝကိုသိကမျိုးကင်းဆိုင်သွားတယ်။အမျိုးသမီးလို့အတိမှားနေတဲ့သဘောကအဝိဇ္ဇာ။ဒါအဝိဇ္ဇာပါဆိုရင်တော့အမျိုးသမီးဘဝအတွက်တတ်မဲ့တဲ့ဌာနလည်းပါတယ်။ဥပါဒဏ်လည်းသိကဆိုတဲ့ဥပါဒဏ်လည်းပါတယ်။ဒီလိုတော့ဝင်တူလို့အဝိဇ္ဇာထဲမှာအဝိဇ္ဇာတဏဥပါဒဏ်သုံးခုကိုစုပေါင်းပြီးဖျားဟော။ဒီလိုဟောတဲ့စနစ်ကိုတော့သံပင်ကျန်ကအယူအဆနည်းစနစ်အရပြောတော့လက္ခဏာဟာရနိတိနည်းလို့ခေါ်ပါတယ်။လက္ခဏာချင်းဒုညာတွေကိုတခါတည်းဘုရားရှင်ကလွယ်ကူစွာအောင်ပေါင်းစုပြီးဟောပြလိုက်တယ်။ဘဝတို့ရဲ့ဣဇ္ဇာတိအတ္တခံကိုကြည့်ပြီးဟောတာ။ဟာအဲ့ဒီအဝိဇ္ဇာမှာစိတ်ကလေးအလုံး20ရှိတယ်။အဲ့ဒါတွေကဘာတွေလဲ။ရှောက်ရေတက်ပြက်လိုက်ဒီတရားနာရတဲ့ပုဂ္ဂိုလ်နတ်တော်ကြီးဖြစ်တော်နေတယ်။ဆိုတော့တကယ်လက်တွေ့ရှိနေတဲ့အချိန်ခါမှာယုံနာတွေကိုပရမတ်ဆိုင်အောင်သိထားတဲ့ယောဂီပုဂ္ဂိုလ်ကအဝိဇ္ဇာလို့ပြောလိုက်တာနဲ့သူကနားလည်သွားတော့မှာ။ဒီအဝိဇ္ဇာမှာစိတ်ကလေးဘယ်နှလုံးရှိနေလဲဆိုတာသူနားလည်လိမ့်မယ်နော်။ဒါကြောင့်အဲ့ဒီအဝိဇ္ဇာကိုအချင်းခံပြီးတော့သူကသင်္ခါရဒီနည်းလှူဒါန်းခြင်းဆိုတဲ့ကုသိုလ်စေတနာပုံရပြီးသင်္ခါရတွေကိုပြည့်စုံပြုထောင်တယ်အဲ့တော့အဲ့ဒီပြုထောင်တဲ့အပိုင်းမှာဒီအဝိဇ္ဇာကသင်္ခါရဤကာလကြက်မှသူကမျိုးမီးဘဝပဲရှိမျိုးကိန်းဆိုင်တော့ဒီနည်းလှူဒါန်းခြင်းအချင်းကတော့အမျိုးမီးဘဝကိုသူတောင်းခြင်းစိတ်ညှို့ကန့်ခြင်းချင်းမရှိခဲ့မရှိပေမဲ့လို့ဒါချင်းမှာအမျိုးသမီးဘဝကိုသိကြညွတ်ကိန်းဆိုင်နဲ့စွန့်အင်အနုတ္တိယတ္တိလေးကတော့ရှိနေသေးတယ်။ထို့အနုတ္တိယတ္တိကိုပဲအာယုံယူပြီးတော့ဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာကအကြောင်းတရားသင်္ခါရကအကျိုးတရားသူကဒီလိုရှိပါတယ်။ဝိဇ္ဇာမှာအလုံးနဲ့ဆက်သင်္ခါရမှာအဝိဇ္ဇာမှာ၁၉လုံးသင်္ခါရမှာ30နဲ့3လုံးရှိတယ်ဒီယောဂီကပီတိမပါဘူး။ဒါကသင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်တယ်ဆိုတော့ဝိညာဉ်ကဥဒ္ဒေဝိပဝိညာဉ်အလုံးကိုကောက်ယူရပါတယ်။အဲ့တော့ဒီဝိပဝိညာဉ်နေမှာဘဝတစ်ချောင်းမှာဒီကံတစ်ခုတည်းကြောင့်ဖြစ်တယ်ဒီလိုတော့မဆုံးလို့ဘူးဒီကံကြောင့်ဖြစ်နေတဲ့ဝိပဝိညာဉ်အလုံးကိုကောက်ယူရတယ်။အဲ့တော့ဒီဝိပဝိညာဉ်နေတဲ့မှာပဋိသန္ဓေဝိညာဉ်ကနေစတယ်။ဒီဘဝမိသန္ဓေဝိညာဉ်ကစတော့ဒီကံကြီးကိုအသက်60ရှိပြီဆိုကြစို့နော်။ဆိုပဋိသန္ဓေဝိညာဉ်ဒီလမ်းမြောက်ပြီးကြည့်လိုက်မယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း60လောက်ကဖြစ်ခဲ့တယ်ခုချင်းကနေပြောမယ်ဆိုရင်သောပရိသန္ဓေဝိညာဉ်ဖြစ်ခဲ့တဲ့အချိန်ဒီအတိတ်လို့မပြောနိုင်ဘူး။အဲ့ဒီအတိတ်ကိုရှုရမလားမရှုရဘူး။ရှုရမယ်။မရှုလို့ရှိရင်ကိုယ်ကပါဇာကလေးဟပ်ပြီးတော့ပရိမောကဘုန်းကြီးထိုင်ပြောတာနဲ့ပဲသဘောကျရမယ်ဘုရားရောက်မယ်။သူများအပြောနဲ့လွန်ရမယ်။သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတဲ့အပိုင်းကိုသူများအပြောနဲ့ပဲလွန်ပြီးခေါင်းထင်ရမယ်အပိုင်းနဲ့ဘဝင်သားလိုက်မယ်။ကိုယ်ကနေသွင်းပေါက်ပြီးပြီးနေတဲ့အချိန်ရောက်ပါမလား။မရောက်ဘူးနော်။ဒါကြောင့်အတိတ်ကဒီရှင်ကောဇေတိတော်မှာသင်္ကြန်လှူဒန်းခဲ့တဲ့ပုံညာပိသင်္ခါရအကြောင်းပရိသတ်နေဝိညာဉ်ဖြစ်တာကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့မှသင်္ခါရဖြစ်ခြင်းကြောင့် ဝိညာဉ်ဖြစ်ဤသင်္ခါရကအကြောင်းတရားဝိညာဉ်ကအကျိုးတရားပရိသန္ဓေဝိညာဉ်ဖြစ်ကြတယ်နော်သင်္ခါရဖြစ်ခြင်းကြောင့်ပရိသန္ဓေဝိညာဉ်ဖြစ်သင်္ခါရကအကြောင်းတရားပရိသန္ဓေဝိညာဉ်ကအကျိုးတရားနောက်ထပ်ကြောင့်ဖြစ်ပြီးဝိဓိမုတ်စိတ်လို့ခေါ်တဲ့စိတ်တွေမှာ၃မျိုးပဲရှိတယ်ပရိသန္ဓေစိတ်ရဲ့ဘဝင်စိတ်ရဲ့သုတိစိတ်ရဲ့အဲ့ဒီဘဝင်စိတ်နဲ့သုတိစိတ်တွေလည်းဒီကံလေးနဲ့ကြောင့်ဖြစ်တယ်ကြည့်လိုက်တော့ကြောင့်ဖြစ်တယ်ဆက်နေလို့ရှိရင်သင်္ခါရဖြစ်ခြင်းကြောင့်ဘဝဝိညာဉ်ဖြစ်သင်္ခါရကအကြောင်းတရားဘဝဝိညာဉ်ကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်သုတိဝိညာဉ်ဖြစ်သင်္ခါရကအကြောင်းတရားသုတိဝိညာဉ်ကအကျိုးတရားဒီလိုအကြောင်းကျိုးသိကြအဲဒီသင်္ခါရကြောင့်ဒီဝိညာဉ်ဖြစ်တဲ့အပိုင်းမှာဒါဝိသိမုတ်လို့ခေါ်ဆိုအပ်တဲ့ဝိသိရဲ့ပြင်ဘက်မှာရှိတဲ့စိတ်စိတ္တိတွေနဲ့ကြောင့်ဖြစ်တဲ့ဘုံပဲဝိသိလို့ခေါ်တဲ့စိတ်စိတ္တိတွေအတွင်းမှာလည်းဝိဘဝိညာဉ်နဲ့အထက်လျောက်ရှိကြတယ်ဥပမာသက္ကုဏ္ဍရာဝိသိအတွင်းမှာသင်္ခါရဝိသံသံကဝိညာဉ်သမရိစေဏိရဏဟောသောဇောခဏကျင်ဒီလိုနှစ်ကျင်ဆိုပြီးတော့ဝိသိစေအပြည့်ဖြစ်မယ်ဆိုရင်တော့ဖြစ်သွားပြီဆိုညပါဆိုအဲဒီဝိသိစေနေတဲ့မှာသင်္ခါရဝိသံစေဒီကိရိယာစေသူကအတိတ်အကြောင်းကြောင့်ဖြစ်တဲ့နန္ဒရားမျိုးမဟုတ်ဘူးသက္ခုဝိညာဉ်ကြတော့ဝိဘဝိညာဉ်ဖြစ်တဲ့သူကအတိတ်ကအဝိဇ္ဇရဏဥပါဒနိခါရဇံကြောင့်ဖြစ်တဲ့ဝိညာဉ်တစ်မျိုးဖြစ်တယ်နော်အလားတူပဲသမရိစေလို့ခေါ်ဆိုအပ်တဲ့အယုံကိုလက်ခံနေတဲ့ဒီစိတ်ကလည်းဝိဘဝိညာဉ်ပဲ။နန္ဒနာခေါ်တဲ့အယုံကိုသိသဆင်ခြင်ဆုံးဖြတ်ချက်ကြတဲ့စိတ်ကလည်းဝိဘဝိညာဉ်ပဲ။ကျော်လိုက်လို့ရှိရင်တော့ဦးဇင်းတို့ဒကာယုံကဝိဘဝိညာဉ်ဖြစ်တယ်။အလယ်မှာရှိနေတဲ့ဟောထောနဲ့ရောတွေကတော့ဝိဘဝိညာဉ်မဟုတ်ဘူး။ဟောထောကကိရိယာဖြစ်ရောတွေကတော့ရောတွေကမနတိကရဖြစ်ခဲ့ရင်ကုသိုလ်ဇောဖြစ်တယ်။အယုံတွေကမနတိကရဖြစ်ရင်အကုသိုလ်ဇောဖြစ်တယ်။သူတို့ကဝိဘစိတ်တွေမဟုတ်ကြဘူး။ဒါတော့ဝိဘစိတ်ကဒီသက္ကုဒ္ဒရာဝိသိအကုန်လုံးကြည့်လိုက်ရင်သက္ခဝေနတမရိစေတမိရဏဒရာယုံဆိုပြီးတော့ဝိသိစိတ်အမျိုးစံနဲ့၄မျိုးစိတ်ဤလို့နဲ့ကြည့်လိုက်ရင်တော့ဒရာယုံကနှစ်ကျင်ကျက်တတ်တဲ့အဲ့၅မျိုးပေါ့နော်အဲ့ဒီတရားတွေနဲ့ခုနကအဲ့ဒီဝိဘဝိညာဉ်တွေနဲ့ခုနကပြောခဲ့တဲ့ရှင်ရေကုန်စီတော်မှာရှင်ဤပူဇော်ခဲ့တဲ့ကုသိုလ်စေရနာကမ္မတတ်ပြီးစောင့်ဦးလေးနဲ့ကြောင်းကျဆက်တယ်ကြည့်ရတယ်ဆက်တယ်ကြည့်ပြီးတော့အချိန်ခံကြတော့မှသင်္ခါရဖြစ်ခြင်းကြောင့်သက္ကုဝိညာဉ်ဖြင့်သင်္ခါရကအကြောင်းတရားသက္ကုဝိညာဉ်ကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်ဓမ္မိစေဝိညာဉ်ဖြင့်သင်္ခါရကအကြောင်းတရားဓမ္မိစေဝိညာဉ်ကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်တဏှိရဏဝိညာဉ်ဖြင့်သင်္ခါရကအကြောင်းတရားတဏှိရဏဝိညာဉ်ကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်တရားယောဝိညာဉ်ဖြင့်သင်္ခါရကအကြောင်းတရားတရားယောဝိညာဉ်ကအကျိုးတရားဆက်ပြီးဒီလိုသိကြရပါတယ်။အဲဒီယူပါယုံလိုက်မှဒါကတကမ်းလို့ယုံပါယုံစက်နဲ့အာယုံယုံနေတဲ့မနောဒရဝိသီတွေလည်းဖြစ်ကြတော့အဲဒီမနောဒရဝိသီတွေမှာဆိုရင်လည်းဒကာယုံစိတ်ပြီးဘုဇဝိညာဉ်ဖြစ်တဲ့ဒီနယ်နဲ့အကြောင်းကျိုးပုံစံလေးပဲဆက်ရတယ်။အဲဒါဒီယုံပါယုံလိုက်မှဒါကပထမဒကာယုံမှဖြစ်တယ်။နောက်ထပ်ဉာဏ်ပါရမပါရပိဋိပါရမပါရဆက်ပြီးဖြစ်ဝိသီစိတ်တွေဖြစ်နေရင်တော့အရင်တည်းဉာဏ်တွေဒီမှာတော့ဉာဏ်လေးချပြီးသင်ပေးပါတယ်။အဲဒီဝိသီစိတ်ဝိဘဝိညာဉ်တိုင်းမှဒီကံလေးကြောင့်ဖြစ်တာကိုအကြောင်းကျိုးဆက်တယ်ပြီးကြည့်အောင်အကြိမ်ဒီကံကြောင့်မဖြစ်ဘဲတခြားကံကြောင့်ဖြစ်တဲ့ဥပါဝိညာဉ်မရှိနိုင်ဘူးလားလို့မျိုးစရာရှိရှိတယ်ကြောက်ရှိပါတယ်ဆိုတဲ့ကိစ္စကြောက်ရတဲ့အဖြစ်နော်သို့တော့သာသပါရမီများအရာမှကံတိုင်းအကျိုးကတော့ကိုယ်ဆင်းအောင်မသိနိုင်ဘူးတချို့တော့ပဲသိနိုင်တယ်အဲသိနိုင်ကြောက်ရင်အကြောင်းကျိုးရှာဖွေလို့ရတယ်လို့ခင်အကြောင်းကျိုးသိရမှဖြစ်တယ်ကဲသက္ကုဒ္ဒရာဝိသိမှာရှုတယ်လို့သောတေဒ္ဒရာဝိသိကာဏဒ္ဒရာဝိသိဇိဝဒ္ဒရာဝိသိကာယဒွါရဝိသိမနောဒွါရဝိသိတွေမှာလည်းခြုံလင်းလုံးဒီတိုင်းပဲပုံစံတွေရှိရပါတယ်အကောင်းအဆုမကောင်းဆုကုသိုလ်ဇောပါတဲ့ဝိသိမှာပဲဖြစ်ဖြစ်အကုသိုလ်ဇောတွေကောင်းနေတဲ့ဝိသိမှာပဲဖြစ်ဖြစ်ပုံစံတွေရှိရမှာဖြစ်တယ်ဒါတော့သင်္ခါရကြောင့်ဝိညာဉ်ဖြစ်တာကုသိုလ်ခြုံလင်းလုံးသဘောပေါက်ပြီဆိုတော့ဝိညာဉ်ကြောင့်နှယုတ်ဖြစ်ပုံသိင့်တက်ပြီးရှိရတော့အဲ့ဒီဝိညာဉ်မှာဦးဇင်းတို့ကာမဝိညာဉ်ကိုအယံကောက်တဲ့နည်းလည်းရှိတယ်ဝိဘဝိညာဉ်တော့ခေါ်ဆိုအပ်တဲ့သာသတဝိညာဉ်တွေကိုအရောက်ောက်တဲ့နည်းလေရှိတယ်။ဒါတော့ကာမဝိညာဉ်ကိုအရောက်ောက်တဲ့အချိန်မှာကာမဝိညာဉ်ကခုနကယောဂီအနေနဲ့ပြောရင်တော့ရှင်ရေကုန်ဇေတိတော်မှာရှင်ကြီးပူဇော်ခဲ့ခြင်းအချိန်ခါတုန်းကဖြစ်ခဲ့တဲ့ကုသိုလ်စေရနာသင်္ခါရဥစ္စာတွေထဲမှာအစိတ်တွေ30နဲ့3လုံးရှိတယ်။ဒီတိမပါလို့နော်။ဒီ33လုံးသောစိတ်တွေတွေထဲမှာပါနေတဲ့ဝိညာဉ်ကိုတော့ကာမဝိညာဉ်လို့ခေါ်ပါတယ်။အဲ့ဒီဓမ္မဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံဆိုတော့ပြိဏ္ဍိအချင်းခံမှာနာနေယုတ်ဖြစ်ပုံနာကသိစရိတ34လုံးဒီယောဂီမှာနော်ယုတ်ကကမ္မဇယုတ်30ဖြစ်တယ်အဲ့ဒီနာယုတ်တွေဒီဓမ္မဝိညာဉ်လေးကြောင့်ဖြစ်ပုံကိုနာနဲ့မြင်အောင်ကြည့်ပြီးတော့အတိတ်ဓမ္မဝိညာဉ်ဖြစ်ခြင်းကြောင့်ပြိဏ္ဍိနာယုတ်ဖြစ်အတိတ်ဓမ္မဝိညာဉ်ကအကြောင်းတရားပြိဏ္ဍိနာယုတ်ကအကျိုးတရားဆက်ပြီးဒီလိုတင်ပြရဘဝ သူတည်ပုံစံတူသက္ကဝိညာဉ်ကြတဲ့အခါကျတော့အတိတ်ဓမ္မဝိညာဉ်ဖြစ်ခြင်းကြောင့်သက္ကဝိညာဉ်နာယုတ်ဖြစ်၏နာကဖြစ်ခြင်းဖြစ်လောယုတ်ကကောင်းမဲ့ဇာတ်ရဲ့သက္ကဝိညာဉ်သိက္ခာပဒိတော်ရမိယာသက္ကအကျဉ်းချက်နဲ့တကောအဲ့ဒီမှာကံရဖြစ်တဲ့ယောက်မျိုးစံ30ရှိတယ်အဲ့ဒီ30ကိုကြောင်းချင်းဆက်ပြီးနော်သက္ကဝိညာဉ်ဖြစ်အတိတ်ကမ္မဝိညာဉ်ဖြစ်ခြင်းကြောင့်သက္ကဝိညာဉ်နာယုတ်ဖြစ်အတိတ်ကမ္မဝိညာဉ်ကအကြောင်းတရားသက္ကဝိညာဉ်နာယုတ်ကအကျိုးတရားစသည်ဖြင့်တမရိစံတရိယကဒါယုံဒီတိုင်းမပုံစံလို့ရှိအပ်ပါတယ်နော်ဒါကကမ္မဝိညာဉ်နဲ့ကြောင်းချင်းဆက်တယ်ပုံကမ္မဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံကနောက်တစ်ခုသာသနာဝိညာဉ်ဥစဉ်တို့စိတ်စိတ်တွေတွေမှာအာယံကိုလမ်းပြီးယူတဲ့အပိုင်းမှာစိတ်ကြီးပြန်ထမ်းတဲ့ပဒါနပုပ်ပင်ကမှာပြန်ထမ်းတဲ့ရှင်သွန်းခေါင်းဆောင်တူဖြစ်တယ်ဒီဝိညာဉ်ကအာယံကိုလမ်းပြီးတော့မယူလိုက်ဘူးဆိုလို့ရှိရင်ကျန်နေတဲ့ဖတ်တာစေတနာအစရှိတဲ့ရှင်သွန်းစိတ်စိတ်တွေဖြစ်နေတဲ့ဆောင်းအမရှိမရှိတဲ့အတွက်ကြောင့်အဲ့ဒီဝိညာဉ်ကိုအကြောင်းတရားအဖြစ်ယူလိုက်ရင်ကျန်နေတဲ့စေတသိက်တွေတန်တဲ့စေတသိက်တွေနဲ့ယုတ်ရတွေကအကျိုးတရားအဲ့ဒီယုတ်ကဘာယုံလဲလို့မေးရင်တော့ဝိညာဉ်ခေါ်တဲ့စိတ်ကြောင့်ဖြစ်တဲ့အတွက်စိတ်ကြောင့်ဖြစ်နေတဲ့ယုတ်ဒီဘာယုတ်တာရှိလဲစေတသိက်ယုတ်စေတသိက်ယုတ်နဲ့အဲ့ဒီမှာနာယုတ်အရာနာအရာကစေတသိက်ကိုသာအရာကောက်ပြီးတော့ယုတ်အရာကစေတသိက်ယုတ်ကိုအရာကောက်သို့တော့ပရိသတ်ဤအချိန်ခါမှာတော့ပရိသတ်နဲ့ဒီစေတသိက်ယုတ်ကိုဖြစ်နေတဲ့အစွမ်းအားမရှိသေးတဲ့အတွက်ကမ္မသတ်ယုတ်ကိုပဲမပြင်းစကောင်းသောအောက်ညာဘအောက်ညာဘဝနိအခြင်းကိုနှမ်းပြီးကောက်ယူလို့ရတယ်နော်သက္ကဝိညာဉ်နဲ့လည်းစဉ်ညွတ်ကြတယ်လည်းသူကယုတ်ကိုဖြစ်နေတဲ့အစွမ်းအားမရှိဘူးစေတသိက်ယုတ်ကိုဖြစ်နေတဲ့အစွမ်းအားမရှိဘူးစေတသိက်ယုတ်ကိုဖြစ်နေတဲ့အစွမ်းအားရှိတဲ့စိတ်ကဟရိယဝိတ္တကိုပြီးပြီးဘဝတစ်ချောင်းမှာဖြစ်ပေါ်နေတဲ့စိတ်တွေပဲပရိသန္ဓေစိတ်ကလွှဲရင်သို့မဟုတ်ပရိသန္ဓေစိတ်နဲ့သုတိစိတ်ကလွှဲရင်ပေါ့နော်သုတိစိတ်ကယုတ်ကိုဖြစ်ခြင်းမှုမဖြစ်ခြင်းမှုကတော့အချင်းချင်းစကားများနေတယ်ပြတ်သားကတော့ဘဝတစ်ဆောင်မှာပြိတ္တာလေးနဲ့သုတိအကြဖြစ်ပေါ်နေတဲ့ခရိယဝုဒ္ဓကိုမိသွေးပြီးဖြစ်ပေါ်နေတဲ့စိတ်တိုင်းဒီသုတိကယုတ်ကိုဖြစ်ခြင်းနဲ့ဆောင်းအားရှိကြတယ်။ဉာဏ်ဤနဲ့သက္ကုအကြည့်တ္တနာအကြည့်တ္တနှာခေါင်းအကြည့်တ္တဆရာအကြည့်တ္တကိုယ်အကြည့်တ္တခေါ်တဲ့ဒီအကြည့်တ္တငါးခုကိုမိသွေးပြီးဖြစ်ပေါ်နေတဲ့ဒိသဝိညာဉ်အမြတ်နေတဲ့စိတ်ငါးမျိုးကသို့မဟုတ်ဆယ်မျိုးကတော့ယုတ်ကိုဖြစ်ခြင်းနဲ့သုတိကယုတ်ကိုဖြစ်ခြင်းနဲ့ဆောင်းအားမရှိကြဘူး။မရှိတဲ့အခါကျတော့ထိုးချင်းခံမှလည်းဒီသက္ကုဝိညာဉ်နဲ့မကြေစကောင်းတော်ဤအဖြစ်ရှင်ပြည့်ပြည့်ဖြစ်ပေါ်နေတဲ့နော်သက္ကုဝိညာဉ်ရဲ့မြညာသက္ကုအကြည့်တ္တဥဆောင်နေတဲ့ကမ္မကယုတ်တိကိုပဲအာယုံယူပြီးတော့ရှုပါဆိုပြီးအခုလိုထေရဝါဒကတတ်မှတ်ပေးတယ်နော်ဒါကြောင့်သက္ကုဝိညာဉ်ဖြင့်ချင်းကြောင့်သက္ကုဝိညာဉ်နာယုတ်ဖြင့်သက္ကုဝိညာဉ်ကအကြောင်းတရားသက္ကုဝိညာဉ်နာယုတ်ကအကျိုးတရားသက္ကုဝိညာဉ်ကအကြောင်းနာအရာကသက္ကုခုနှစ်လုံးယုတ်အရာကသက္ကုဝိညာဉ်နဲ့မကြေစကောင်းဖြစ်နေတဲ့ခုနှစ်ကကမ္မကယုတ်ကိုကောက်ဒါပေမဲ့သင်ကြတာတို့ကယုတ်ကိုသိက္ခာယုတ်ကိုဖြစ်နေတဲ့အစွမ်းအားရှိရှိတဲ့အခါကျတော့ဒါပေမဲ့သင်ဝိညာဉ်ဖြစ်ခြင်းကြောင့်ဒါပေမဲ့သင်နာယုတ်ဖြစ်ဒါပေမဲ့သင်ဝိညာဉ်ကအကြောင်းတရားဒါပေမဲ့သင်နာယုတ်ကအကျိုးတရားအဲ့ဒီမှာနာကသိက္ခာယုတ်ခြေလုံးရှိယုတ်ကသိက္ခာယုတ်ကိုကောက်ရတယ်အဲ့ဒီမှာဒါဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံအပိုင်းလေးပဲဒါကြတော့လက်တွေ့ရှိနေတဲ့ယောဂီများကိုသင်ပေးတဲ့စနစ်ပဲအဲ့ဒီစနစ်အရာနာယုတ်ကြောင့်သံလရဏဖြစ်ပုံသံလရဏကြောင့်ဖတ်တာဖြစ်ပုံဖတ်တာကြောင့်ဝေဒနာဖြစ်ပုံဝေဒနာကြောင့်တဏှာဖြစ်ပုံတဏှာကြောင့်ဥပါဒံဖြစ်ပုံဥပါဒံကြောင့်ဘဝဖြစ်ပုံဘဝကြောင့်ဇာတိဖြစ်ပုံသရမရဏဒုက္ခပရိဒိဗ္ဗဒုက္ခသမဏတဖြစ်ပုံဟုတ်အနန္တဆုံးပြီးအဋ္ဌိရှင်းရှုရမယ်နော်အဲ့ဒီတွင်ဘဝသုံးခုကိုဖွင့်ဆက်ဖွင့်ဆက်ပြီးတော့ပရိစ္ဆာနမုပ္ပါပထမအနည်းနဲ့အကြောင်းတွေဆက်ကြွမှုကိုသိကြည့်ရတယ်အကြောင်းတရားအကျိုးတရားတွေသိကြည့်ပေးရနော်အဲ့ဒီလိုအကြောင်းအကျိုးသိပြီးနိုင်တဲ့အချိန်ကကြတော့ပရိသတ်သမုပ္ပါဒ်ပေသမာနည်းနဲ့လည်းအကြောင်းအကျိုးသိပြီးနိုင်ပြီးပရိသတ်သမုပ္ပါဒ်ပထမနည်းနဲ့လည်းအကြောင်းအကျိုးသိပြီးနိုင်ပြီးဆိုရင်တော့ကျန်နေတဲ့ပရိသတ်သမုပ္ပါဒ်နည်းသုံးနည်းချင်တယ်။ရောမြတ်နည်းသိပြီးတဲ့ပရိသတ်မနည်းအလဲကောင်ကလည်းအရင်းသွားတယ်နည်းအလဲကောင်ကလည်းအချက်ဖောက်တယ်နည်းအဲ့ဒီနည်းတွေနဲ့လည်းဆက်သိပြီးဒီပထမနည်းကိုသိပြီးတော့နိုင်တယ်လွယ်ပြီ။ဒီပထမနည်းကလည်းခொနဲ့ကပေသမာနည်းကိုစနစ်တကျဒီမထတဲ့ယောဂီဘုကိုအဖို့တော့နည်းနည်းသိပြီးရတာနားထိုးဖို့ရှိတယ်သူကနောက်ထပ်ပြီးဒီမှာတင်ပေးရတယ်။အဲဒီတော့ဒီပရိစ္ဆာသမုပ္ပါဒ်သဘောတရားတွေကိုမရှိပြန်ရင်ဘယ်လိုဖြစ်မလဲလို့အရေးကြီးတယ်နော်။ခဏခဏတော့ပြောနေပါတယ်နာဗုဒ္ဓံကအရင်နဲ့ပြောရင်တော့မြတ်စွာဘုရားကိုယ်တော်တိုင်ကလည်းဒီကြောင့်ရဲ့ပရိစ္ဆာသမုပ္ပါဒ်သဘောတရားကိုအနုဘောဓဉာဏ်ပရိဝေဒဉာဏ်နှစ်မျိုးဖြင့်ကိုယ်တိုင်မြတ်ဖို့သူဖို့မသိကြရင်သံဃာရှိမှဘယ်လိုမှကျွလွန်းလွန်မြောက်ဖို့မဖြစ်နိုင်ဘူးလို့ဟောတယ်။ဒေဂရာကြီးများကလည်း နောင်ကျက်မိစ္ဆာသမုပ္ပါသဘောတရားတွေကိုဉာဏ်ဒီဟုတမသီလဒီဟုသောမြေပေါ်မှာယက်တည်ပြီးတမဒီဒီဟုသောကြောက်ခံထက်နဲ့မြတ်မြတ်ထက်အောင်တွေးထားတဲ့ဉာဏ်ဒီဟုသောတန်ရက်ဖြင့်မဖော်ခွဲနိုင်တဲ့နာဂရာကြီးမှကျွမ်းလွန်လွတ်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမ်မက်ထဲတောင်မှတခါများမရှိတဲ့ဘုရားပါဘူးဆိုပြီးဒီလောက်ထိဖွင့်ထားလက်တွေ့တန်တာကြီးမှလွန်မြောက်ဖို့ထားအိမ်မက်ထဲတောင်မှနာဂရာကြီးကကျွမ်းလွန်လွတ်မြောက်သွားတဲ့ပုဂ္ဂိုလ်တယောက်မှမရှိသေးဘူးဆိုတဲ့စကားကတန်းကုန်နေလားဒီတော့ကြောင်းကြောင်းကြပြိဿမုတ်ကဒီရဲ့အတွက်ဒီအဋ္ဌင်္ဂကနဲ့ကျင်းပြီးဘယ်လိုလုပ်ရှုမလဲရှုလို့မရဘူးခုနကပြိဿတော်ကပထမနည်းနဲ့ဆိုကြပါလို့ဒီကကြီးတွေအလုံးတင်မှုတဲ့ပုံစံတွေနားလည်ကြလိမ့်မယ်ဘဝိဇ္ဇာသင်္ခါရအတိတော်အတ္တဘဝိဇ္ဇာနဲ့သင်္ခါရဒီအတိဘောကဖြစ်ဖြစ်တယ်ဒါဟာချင်းချင်းလေးပဲဇာတိဂရမရဏအနန္တောအတ္တဇာတိဂရမရဏတွေကနောက်အနာဂတ်ဘဝမှာရှိနေတယ်ကမြေကြီးအထသစ္ဆုတ်ပါဏအလဲကောင်းရှိနေတဲ့ဝိညာဉ်ရဲ့သရဏဖတ်တာဝိညာဉ်တဏှာဥပါဒံဘောတွေကသစ္ဆုတ်ပါသိခြင်းလေးပဲအတိတ်ရဲ့သစ္ဆုတ်ပါရဲ့အနာဂတ်ရဲ့ဘဝသုံးခုကိုဖွင့်ချက်ပြီးခေါ်နေတဲ့ဒေသနာတစ်ခုဖြစ်တယ်အဲ့ဒီဒေသနာစင်မှာလာနေတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကဝိဇ္ဇာသင်္ခါရဝိညာဉ်ရဲ့သရဏဖတ်တာဝိညာဉ်တဏှာဥပါဒံဘောအတ္တိကရမရဏခေါ်တဲ့ဒီပရိစ္ဆေမြို့ကအင်္ဂါယတိကိုအနုဘောဓဉာဏ်ပရိဝိဒဉာဏ်နှစ်မျိုးဖြင့်ကိုယ်တိုင်မြို့မှာသွင်းဖို့မသိခဲ့ဘူးဆိုရင်သန္ဓေကြီးမှာဘယ်တော့မှကျွန်းလွန်မြောက်မှုမဖြစ်နိုင်ဘူးလို့ဘုရားကအတိအကျဟောနေတယ်။ဟောနေတဲ့အတွက်ယောဂီပုဂ္ဂိုလ်ကသန္ဓေကြီးမှာကျွန်းလွန်လွတ်မြောက်ခြင်းနဲ့ဆိုရင်တော့မလုပ်ရမလဲ။ဒီကြောင့်ကျိုးဆက်ပြိဿသမုပ္ပါဒ်ဟောကြားတယ်ဆိုစနစ်တကျအချက်ကိုလုံနေတယ်။ဒါကအကြောင်းတစ်ခု။ဒီကြောင့်ကျိုးဆက်ပြိဿသမုပ္ပါဒ်ဟောကြားရှုလိုက်တဲ့အတွက်ဘာအကျိုးတွေများရနိုင်လို့လဲလို့မေးရရှိတယ်။ဒီလက်တန်တွေကိုတက်ဆက်တဲ့လုပ်ငန်းခွင်ပါဒီကြောင့်ကျုပ်ကပြိဿသမုပ္ပါဒ်ဟောတရားဒီအရေးကြီးတယ်ဒီလက်ဓာတ်တွေမှာအဆုံးဆုံးကိလေသာတွေကတော့ဘာဒီလဲသတ္တတဒိဋ္ဌိတို့ဩဇေတဒိဋ္ဌိတို့အဟိတုကဒိဋ္ဌိတို့အဂရိယဒိဋ္ဌိတို့နတ္ထိကဒိဋ္ဌိတို့စတဲ့ဒီဒိဋ္ဌိကြီးတွေပဲဒီဒိဋ္ဌိတွေကိုဖြိုခွဲနိုင်တဲ့လက်နက်ကောင်းဒီပြိဿသမုပ္ပါဒ်ကလွဲရင်မရှိဘူးကြောင့်ကျုပ်ကပြိဿသမုပ္ပါဒ်ဟောတရားကိုနားမလည်သေးတဲ့ယောဂီသူတော်ကောင်းသူဦးအဖို့ကိုယ်ရင်မြတ်မှာသင်္ခေါမတိသေးတဲ့ပုဂ္ဂိုလ်အဖို့ဒီသတ္တတဒိဋ္ဌိဥစ္စေတဒိဋ္ဌိအဟိတုကဒိဋ္ဌိအဂရိယဒိဋ္ဌိနတ္ထိကဒိဋ္ဌိခေါ်တဲ့ဒီဒိဋ္ဌိကြီးတွေကိုသုံးခွင့်နိုင်တဲ့အစအဘယ်လိုမှမရှိနိုင်ဘူး။ဒါတော့ဒီပရိစ္ဆေသမုပ္ပါဒ်ကိုရှုတဲ့အပိုင်းမှာယောဂီပုဂ္ဂိုလ်ရဲ့အရေးတကြီးပြည့်စုံတဲ့ဤလေးခုရှိတယ်ဆိုပြီးအင်တဂရမ်များမှာဖွင့်ထားတယ်နော်။ဝိပတိမအထက်ကရာဒုတိယဒေသမေနာမြတ်နဲ့ဆင်းနေရာနဲ့ဆက်တက်မှလည်းပါပါတယ်။အလားတူပဲဥစ္စေသမဟဝိညာဉ်တိအထက်ကရာဘောဆင်္ကကထအဖွင့်ပရိစ္ဆေသမုပ္ပါဝိပင်းအဖွင့်ဘောဆင်္ကကထအဆုံးပိုင်းမှလည်းစာနေပါတယ်နော်ပုံစံတူပဲ။ဒါဘာပြောလဲ။နီးလေးကြီးကရာကဧကတနီးနာနတနီးပဗျာပါရနီးဧဝံဓမ္မတနီးဒီနီးလေးကိုယောဂီကရောကောင်းကဒီကြောင့်ဆိုပရိစ္ဆေသမုပ္ပါရှိတဲ့အပိုင်းမှကိုယ်ပဲပြောပြတတ်ပြီးနားလည်ဖို့တော့လိုနေတယ်။ဧကတ္တဤခါကဘာလဲတတဝိဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏံတိဧဝံပိဇတ္တဒီဇတ္တအင်ကုရာတိဘဝေနဒုက္ခဘဝပတ္တိဝိယမန္တနာနုပိစေသောဧကတ္တဉာဏမှာဧကတ္တဤခါဘာလဲလို့မေးရင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်စသဖြင့်နော်ဒီကမျိုးစေတဲ့ကနေအင်ကုရာတိဘဝေနမျိုးအမြောက်ပင်စီစသဖြင့်ဒီစီကြီးထွားပြီးလာကြလို့မူလကျေချံဆက်ကျူးလာကြိုးလိုက်တာကတော့မျိုးစေ့လေးတစ်ခု။ဆိုမျိုးစေ့ကနေပြီးတော့အမြောက်အမြောက်လေးကနေအပင်အပင်ကနေပင်ကြီးလုံးပတ်ကြီးထွားလာပြီးတော့နောက်ဆုံးအပိအပွင့်နဲ့ဝေဝေဆက်ဆက်ဖြစ်သူ့ပင်ကြီးတစ်ခုဖြစ်လာ။နောက်ဆက်တဲ့ဒီသူ့ပင်ကလည်းဆင်းကမျိုးစေ့တွေပြင်းချလိုက်တော့နောက်ထပ်အပင်လေးအချင်းချင်းပေါက်ထွက်လာ။ဒါဒီပုံစံအလိုပဲ။မူလကျင်းထက်လိုက်တာကမျိုးစေ့လေးတစ်ခုပဲ။ဒီမျိုးစေ့လေးကလည်းသူ့ပင်ကြီးအဖြစ်တော့တစ်ခေတ်ပြီးရောက်သွားတဲ့အခါမှာမျိုးစေ့နဲ့ဒီသူ့ပင်ကြီးမန္တအစဉ်နဲ့အဖြစ်အစဉ်အတန်းအနေအဖြစ်ကြည့်လိုက်တော့တစ်ဆက်တည်းဖြစ်မနေဘူးလားဖြစ်တယ်အဲ့ဒီပုံစံအတိုင်းပဲနော်မန္တန္တုပစ္စည်းတော့ဧကတဉာဏ်မှာယုံနာတန်တအစဉ်မပြတ်စွတ်မှုကိုလှမ်းပြီးမြင်ရင်ဧကတဏီကိုသိယုံနာတန်တအစဉ်မပြတ်စွတ်မှုဆိုတာကဘာလို့လဲဆိုတော့ယောဂီပုဂ္ဂိုလ်ကဒီကနေပြီးတော့ပိဿုဘာမှာယုတ်တဲ့နာမည်ကိုသိပြီးတော့အတိဘက်ကိုတသိပြီးယုံနာနေကိုတစ်ဆက်တည်းအသိဉာဏ်ကြည့်ရတယ်ရင်းနှီးလိုက်တဲ့အချိန်ကမှနောက်ဆုံးကုဏ္ဏကယောဂီကြည့်လိုက်လို့ရှိရင်ရှေရဘုံစီတော်မှာရှင်မီပြူတတ်နေတဲ့သူ့ရဲ့ကံအာယုံလေးလမ်းထင်နေဆိုကြပါစို့။သ ရေကောင်းဒီလိုမှနေချင်းကြီးလူရန်နေချင်းအချိန်ခါမှာတခြားလူတွေလည်းမရှိနိုင်ဘူး။အဲဒီပုဂ္ဂိုလ်တွေကမိမိဟာဘယ်ပုဂ္ဂိုလ်လဲလို့ဖယ်လို့ရေးချက်ဒီဧကတဏိတိရေးချက်လို့ရတယ်။ဘယ်ပုဂ္ဂိုလ်ကမိမိနဲ့လို့သိချင်လို့ရှင်းအဲ့ဒီရေကောင်းဒီလိုမှမိမိနှံ့နေတဲ့ကအာရုံယူပြီးတော့ဘယ်ကအတိတ်ကိုတားဆီးပြီးရုံနဲ့နေသေးတယ်လျှောက်ကြည့်စားအောင်ထွက်လိုက်လို့ဒီလိုရင်းရင်းကြီးတစ်ခုပေါ်လာပြီးပဲထင်ကြပါစေလူများစွာရှိနေပြီ။ဘဘဘုရားကတရားပြီးတော့မိမိကဓာလိဗန်ချက်ပြီးယုံနာခွဲတယ်။အဲဒီလိုခွဲလိုက်တဲ့အချိန်ခါမှာယုံနာတန်တန်အရှင်အတန်းမိမိနဲ့ဆက်ဆံမှုမရှိတဲ့ပုဂ္ဂိုလ်ရဲ့ယုံနာတန်တန်အရှင်ဖြစ်တဲ့မိမိတန်တန်နဲ့ကျိုးလေးတစ်ချောင်းတန်းထားတယ်ပေါ့။ဖြစ်ပြဖြစ်ပြနဲ့လာနေတဲ့အရှင်အတန်းဟာတကန်းနဲ့မဟုတ်ဘူး။အဲဒီလိုပုဂ္ဂိုလ်တို့ကဗမီဓာလိဗန်ချက်နဲ့ယုံနာခွဲလိုက်တဲ့အခါမှာသူရဲ့ယုံနာတန်တန်အရှင်နဲ့မိမိရဲ့ယုံနာတန်တန်အရှင်ကြီးကျောင်းတကြောင်ကိုတန်းထားတယ်လို့သုံးဖို့ဘဝစိတ်ကြီးချတယ်ဒဏ်ကြီးလမ်းနေတယ်လို့ဖြစ်ပြဖြစ်ပြနဲ့လမ်းနေတဲ့အကျဉ်းတန်းကဒဏ်နဲ့ဖြစ်နေပြီဆိုရင်တော့ဒီပုဂ္ဂိုလ်ကမိမိပဲဆိုတော့ယောဂီကနားလဲအဲ့ဒီဧကတအမျိုးကိုသိအောင်သိကျင့်မောင်ပအမျိုးရှိတဲ့ယုံနာရဲ့တန်တန်အရှင်နဲ့မောင်ခအမျိုးရှိတဲ့ယုံနာတန်တန်အရှင်ရောဖြစ်ခြင်းမရှိဘူးတန်တန်ဟိုနိစ္စတရားလို့ပြောနေတာမဟုတ်ဘူးနော်ဖြစ်ပြဖြစ်ပြနဲ့လာနေတဲ့အရှင်အတန်းရဲ့ပြည့်စုံမှုမရှိဘူး။ဒါတော့ဒီညမှာပြောနေတဲ့ပြည့်စုံမှုမရှိတာကတော့ဘာလဲလို့မေးတော့ယံတမပတ္တံတော်ဟိတုခလတမ္ပန္ဒိနတန္တာနတ္တအမှုပိစီတာဝါဘောဓတော်ဥစ္စေတအတိတ်တွင်ပဇဟေတိ။ယံယင်းဧကတဏိကိုတမ္မာပတ္တံတော်ကောင်းမွန်မင်္ဂလစွာဉာဏ်ဖြင့်မြင်ခဲ့ပြီးရှိတော်ဟိတုခလတမ္ပန္ဒိနအကြောင်းနဲ့အကျိုးဆက်ဆံလျက်မန္တနာနာယုဏတန္တအရှင်ဤအနုပိစိတာဝါဘောဓတော်မပြတ်မှုကိုဉာဏ်ချင်းကိုယ်တိုင်မြတ်ဖို့ဖွင့်ဖို့တည်မြဲနေခြင်းကြောင့်ဥစ္စေတာဒိဋ္ဌိဥစ္စေတာဒိဋ္ဌိကိုပဇဟတိပဇွတ်နိုင်၏ဟောဥစ္စေတာဒိဋ္ဌိကိုပဇွတ်နိုင်တယ်အတင်းကယုဏတန္တအရှင်မှာအကျုံးဝင်ခဲ့တယ်ဘုရားကရေကောင်းကြည့်တော်မှာရှင်ကြီးပူလူတန်းပူဇော်ခဲ့တယ်ဝိဇာတဏှာဥပါဒံသင်္ခါရဒိဋ္ဌာနမုတ်မှာပထမအနည်းနဲ့ကြွရင်အဝိဇ္ဇာနဲ့သင်္ခါရပေါ့။ဒီအဝိဇ္ဇာနဲ့သင်္ခါရကြောင့်ဒီဘက်ပရိသန်တွေဝိညာဉ်ကိုနှံ့ကြည့်လိုက်တဲ့အခါမှာဒီသင်္ခါရကြောင့်ဒီဘက်ကပြိသန်တွေဝိညာဉ်ဖြစ်တာကိုကိုယ်တိုင်မြင်မှမြင်နေပြီ။မြင်နေတဲ့ဒီယောဂီသူတော်ကောင်းကဟိုဘက်ကပရိသန်သင်္ခါရဒီဘက်ကပရိသန်တွေဝိညာဉ်အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ယုံနာတန်တန်အစဉ်ဟာပြတ်ဆဲပြီးမသွားဘူးဆိုတော့သူကနှံ့ပြီးကြည့်လိုက်တော့မြင်နေပြီ။ဒီကြောင့်ဒီကြောင့်ဒီဘက်မှာလမ်းဖြစ်နေတာမြင်လိုက်တဲ့အခါမှာဘဝဆိုတာပခေါင်းပခက်နဲ့ခေါင်းအကြမှာပဲရှိပါတယ်ခေါင်းဟုတ်ပဲဘာမှမရှိပါဘူးတင်းရင်ပြတ်တော့ပါတယ်ဆိုတော့ဒီဥစ္စေတဒိဋ္ဌိကြီးကိုဒီယောဂီပုဂ္ဂိုလ်လက်ထံမှာအောင်မလားလမ်းကကောင်းကောင်းဒီဥစ္စေတဒိဋ္ဌိကိုတိုက်ချင်လို့ရသွားတယ်သွန်လိုက်လို့ရခဲ့တယ်နော်ဘဝဆိုတာပခက်နဲ့ခေါင်းအကြမှာပဲရှိပါတယ်ခေါင်းဟုတ်ပဲဘာမှမရှိပါဘူးဆိုတော့ကျဉ်းကျော်နိုင်နေတာဟိုးလုံးရတဲ့လင်းမချင်းနဲ့ခံရပါတယ်ဒီပါတယ်ကဘာကြီးမှတန်တက်ပြီးကျဉ်းကျော်သွားလိမ့်တယ်နော်ဒါကြောင့်အဲ့ဒီတော့ဥစ္စေတဒိဋ္ဌိကြီးကိုရှင်းပြီးဘယ်ဆုနေလဲသာအရှိတဲ့အတွက်ဒီကြောင့်ဆိုတဲ့လက္ခဏာမျိုးကိုရှင်းရတယ်။ဒါပြီးနဲ့အဲ့ရှိတဲ့ဘက်မှာယုံနာတန်တန်အရှင်ကတော့ဖြစ်ဖြစ်ဖြစ်ဖြစ်နဲ့လမ်းနေတဲ့အကြောင်းနဲ့အကျိုးဆက်ဆက်ပြီးလမ်းနေတဲ့တန်တန်အရှင်ကိုမပြတ်ဆင်းအောင်လုပ်ကြည့်ဖို့လိုတယ်။နမူနာအဖြစ်ပြောလိုက်ရင်တော့ဘယ်နဲ့ကယောဂီပဲဆိုကြပါ့မို့။အတိတ်ကဒီစေကောင်းကြီးတော်မှာရှင်ကြီးပူဇော်ခဲ့တဲ့သင်္ခါရကြောင့်ဒီဘက်မှာပြိတ္တန်ရဲ့ဝိညာဉ်ဖြစ်ပြီ။ဘဝတစ်ခါမှလည်းဝိပဝိညာဉ်နဲ့ထပ်ကြလို့ဖြစ်လာပြီ။ဖြစ်လာတဲ့အချိန်မှာသူကဒီဘဝမှာတခါမိရောမှာရှင်ပြီးပူဇော်ပြီးတော့ပဲနောက်ထပ်ရဟန်းဘဝကိုပြန်ပြီးဖြူကြောင်းမြန်တယ်။ရှင်ပြီးလူနေတဲ့ကာမဘဝအမြင်ရတဲ့ကံကြောင့်နောက်အနာဂတ်ခန္ဓာ၅ပါးရဟန်းဘဝခန္ဓာ၅ပါးပြန်ဖြစ်အောင်။ရက်ဆဲမှုရှိတာမရှိဘူး။အဲဒီတော့အတိတ်ကဒီလိုကိုဒီလိုမှရှင်ပြီးလူရတဲ့ယုံနာတန်တာအစင်းဒီဘောဒီနည်းလူတိုင်းရဲ့သင်္ခါရကြောင့်ဖြစ်ပေါ်နေတဲ့ယုံနာတန်တန်အခြင်းဒီဘောမှာပြီးလို့ညှို့ထောင်လိုက်တဲ့နောက်အနာဂတ်အတွက်ရည်ရွယ်ပြီးပြီးလို့ညှို့ထောင်နေတဲ့ဒီတော်မှာရှင်ပြီးပူဇော်ပြီးဟောမှာကိုဆူတောင်းခြင်းဆိုတဲ့ယုံနာတန်တန်အဖြစ်အဲဒီသင်္ခါရကြောင့်ကာမဘဝကြောင့်နောက်အနာဂတ်မှာယဟန်ဘဝဖြစ်တယ်ဉာဏ်ခန္ဓာ၅ပါးရအဲဒီခန္ဓာ၅ပါးဆိုတဲ့ယုံနာတန်တန်အခြင်းအတိတ်ရဲ့ပြည့်စုံပိုင်းရဲ့အနာဂတ်အဲ့ဒီယုံနာတန်တန်အရှင်လေးဟာအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့အရှင်အတန်းတစ်ခုတည်းအဖြစ်နဲ့ဖြစ်နေမှုကိုမြင်ခဲ့ရင်ဒါဣဒ္ဓတ္တမျိုးကိုသိ ယောဂီတွေနားလည်တဲ့အောင်တခါတလေတော့နည်းနည်းဆက်ပြီးမျိုးကွန်းတစ်ခုတော့မေးရတယ်။အတင်းကဘဝင်မနောအကြည့်နဲ့အခုလက်ရှိဘဝင်မနောကြီးဟာတန်းနေသလားဆက်နေသလားလို့သူတို့ကမေးကြည့်ရင်တန်းနေတယ်ဒါကတော့သူနားလည်မတန်းရင်မင်းကြီးမဟုတ်ဘူး။ဘုန်းတော်ကပြောတယ်လို့ပေါ့ယောဂီတအူးဆိုကြပါစို့သူကယဉ်ကျေးဦးဇေလီတော်မှာရှင်ကြီးပူဇော်ခဲ့တဲ့တန်းကသူကအကျိုးပေးယဉ်ကျေးဦးဇေလီရှင်တော်ကိုလှမ်းပြီးကြည့်လိုက်တဲ့အချိန်ခါမှာဒီလိုမျိုးတော့မှဘုရားကိုပူဇော်နေတဲ့ပုဂ္ဂိုလ်တွေတော့ခဏခဏရှိပါတယ်။အဲ့ဒီအချိန်မှာမိမိကဘယ်ပုဂ္ဂိုလ်ဆိုတာကိုခဏကဒီအောင်မိမိကဓာလိပါဆက်ယုံ nant ခွဲပြီးတော့ယုံ nant တန်တဲ့အချိန်ကြီးဆက်ဆက်ကြည့်လိုက်တော့မိမိမဟုတ်တဲ့ပုဂ္ဂိုလ်တွေဒီဘယ်လိုမှဆက်ဆက်လို့မရဘူး။မိမိဟုတ်နေပြီဆိုရင်အဲ့ဒီတန်တဲ့အချိန်လေးကဖြစ်ပြဖြစ်ပြနဲ့လာတဲ့အချိန်အတန်းလေးကြီးကျိုးလေးတစ်ချောင်းတန်းထားတယ်လို့ဒါရိုက်စိတ်ကြီးဒီုံကြီးချတယ်ဒီုံကြီးအတန်းလိုက်သွားနေတဲ့ပုံစံလို့ဆိုပြီးပြည့်အဲ့ဒီလိုတွေ့တဲ့အချိန်ခါကျတော့မှမိမိကဒါဟာဘယ်ပုဂ္ဂိုလ်ဖြစ်တယ်ဆိုတာကိုယ့်ဟာကိုခွဲခြားလို့ရခွဲခြားလို့ရတဲ့အခါကျတော့သူကတော့သူ့ဆူတောင်းလိုက်တော့မလန်းမကန်းကသူကကြည့်လိုက်တော်လူလေးတူဖြစ်ပါတယ်နော်ဆိုချင်းကမှဆိုချင်းကမှသူ့ဘဝတော့ကယေကြီးရဲ့ဒီတော်မှာစီမီပူဇော်တဲ့အချိန်ခါမှကြည့်လိုက်တော်လူလေးတူဖြစ်တော့မလန်းမကန်းလှမ်းကြည့်လိုက်တော့ဒီဘက်နဲ့ခန့်ခန့်ချောချောအမျိုးသမီးကြီးတူတူလိုက်တော့ဒီလိုသောအခဏရတဲ့အမျိုးသမီးကောင်းကြီးတူဖြစ်ချင်းနေဆိုတဲ့ဒီဝိဇ္ဇာတနာဥပဒဏ်ကြီးဆံရံပြီးတော့ရှင်ကြီးပူဇော်တဲ့ကြံလေးကိုသူကပြည့်စုံပြည့်ထောင်ခဲ့တယ်။အဲဒီကံကဒီဘောမှာသူညွန်နဲ့တောင်းကြတဲ့အမျိုးသမီးဘောတခုတော့ရရှိတော့ပါတယ်နော်။ဆက်ဆက်ကြည့်လိုက်တော့ယုံ nant တန်တဲ့အရှင်ကြီးဟာအရှင်အတန်တခုအဖြစ်နဲ့ညီနေရတယ်။အဲဒီလိုညီနေလို့ရှိရင်ဘယ်ပြတ်သွားပါတဲ့ခေါဟုတ်ပဲဘာမှမရှိပါဘူးဆိုတဲ့ဒီဥစ္စေတဒိဋ္ဌိအပေါအစိုးကြီးကိုလက်ခံပါအောင်မလားလက်မခံတော့ဘူးနော်ဒီဥစ္စေတဒိဋ္ဌိကိုတိုက်ကျတဲ့နေရာမှာအကောင်းဆုံးလက်နဲ့ပြီးပါလေဒီပရိစ္ဆာသဘောပါဒီနဲ့ကောင်းတဲ့လက်နဲ့ရှိအောင်မလားမရှိဟာသူများအပြည့်နဲ့လွမ်းပြီးတိုက်ချက်လို့ရမလားမရကိုယ်တိုင်မျက်မှောက်ဖွင့်ဖို့ပြီးမှတိုက်ချက်လို့ရမယ်နောက်တစ်ခုမိစ္ဆာပတန်တော်ဟိန္ဒူဖလားတမ္မန္တိနဗုဒ္ဓမာနတရတံဗုဒ္ဓမာနတတန္တာနာနုပိစေတတဧကတဂရဏတောတတရာတိတိဥပလိယတိဘာပြောလဲမိစ္ဆာပတန်တော်ဒီဧကတမင်းကိုကောင်းမွန်မှန်ကန်စွာမမြင်ဘဲမိစ္ဆာပတန်တော်မမယဉ်ယဉ်မြင်နေမယ်မမယဉ်ယဉ်မြင်နေဆိုတာကတော့အဲ့ဒီယုံနာတန္တာအရှင်တခုကိုဖြစ်ဖြစ်ဖြစ်ဖြစ်လမ်းနေတဲ့အရှင်ကန်းလို့မမြင်ဘူးဒီချက်ချင်းတစ်ခုနဲ့အဖြစ်နဲ့အနိစ္စဒုက္ခအနတ္တသဘောကိုမမြင်ဘူးအနိစ္စဒုက္ခအနတ္တသဘောကိုမမြင်ပဲနဲ့အခုနေဒီမှာကြည့်ပါနမုနာလက်ချိုးလေးတစ်ချောင်းကိုရခဏကလည်းဒီလက်မျိုးပဲကိုလည်းဒီလက်မျိုးပဲကိုယ်နေဆက်နေတယ်ဒီလက်မျိုးတစ်ချောင်းနဲ့ပဲလို့မြင်နေတာဒါတစ်ချက်ချင်းမြင်နေတာပဲနော်အဲဒီပုံစံတည်းမှာအတိတ်ကခဏကဝိသန္တနာဥပဒံနေခါရစံနေပြုစုလွတ်ထောင်ခဲ့တဲ့ဘဝကယုံနာတန်တန်အရှင်နဲ့ဒီဘက်ဘဝယုံနာတန်တန်အရှင်ကိုကြည့်လိုက်တော့တစ်ချက်ချင်းမြင်တယ်ဈာနေမှာသူကအနိစ္စဒုက္ခအနတ္တသဘောကိုသူကမမြင်ဘူးမမြင်တဲ့အချိန်ကကျတော့ဘာဖြစ်လဲယံတော်ယတ္တမိတန်တန်နေတန်တန်နိဖတံတတ်ေဝဘလုကတိတိတတ္တဝိနာတော်အဂတတအဘာသမောစအနတ္တိဟောယံတော်ယတ္တမိတန်တန်နေတန်တန်နိဖတံအရှင်ယုံနာတန်တန်အရှင်မှာကံတစ်ခုဖြစ်ပေါ်ခဲ့နော်ခန္ဓာကရှင်ကြီးကျေကွန်ဒီကမှာရှင်မဖြစ်ခြင်းဆိုတဲ့တန်တခုဘောဘကယုံနာတန်တန်ရှင်မှာဖြစ်ခဲ့နော်တသေဝဖလုတ်ပါတိတတ္တဝိနာတော်အဲ့ဒီမှာပဲဒီအကျိုးကသိတယ်ပြီးတော့နေတဲ့ပုဂ္ဂိုလ်လည်းထိုဘောမှာပဲပြည့်စည်သွားတယ်အင်္ဂဒတအဘာသမောဘောဘမှာမပြည့်လို့တဲ့ပုဂ္ဂိုလ်တို့ဒီဘောဘကိုရောက်ရှိလာတယ်ဆက်ပြီးအမှန်မှအရင်းရင်းလေးတော်ပြီးယူတတ်တယ်တန်တန်အရှင်ရဲ့ပြည့်စက်မှုကိုသူကမပြည့်စက်မှုကိုသဘောမပေါက်ဘူးနော်အနိစ္စဒုက္ခအနတ္တသဘောနဲ့သဘောမပေါက်ဘူး။ယုံနာတဏ္ဍအရှင်ကြီးကဟိုဘဘကပြုခဲ့တာအင်္ဂတဂဟဏတော်ဒီဟိဒုက္ခလနာဘေဒအနုပါဒရေတဝါဟိတုံခိစ္စအဖိဏံကတဝါဥပိဏံဧကဘာဝုဒ္ဒအဘိဒတကဟေနိဒေဝဝိညာဏတဏ္ဍဝေတိတန္တရတိ။ဒီဝိညာဉ်လေးတစ်ခုကဟိုဘကနေဒီဘဘကကြောင်းလာတယ်။ဒီဘဘကနေဟိုဘဘကကြောင်းသွားတယ်။ဒီဝိညာဉ်တစ်ခုနဲ့ကဘဝတစ်ခုပြီးတစ်ခုကြောင်းနေတာပဲဆိုပြီးတော့ဒီဝိညာဉ်ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုခေါင်းဆောင်မမြင်ဘူးမမြင်တဲ့အတွက်အကြောင်းနဲ့အကျိုးဆက်ဆက်ပြီးဖြစ်နေမှုကိုလည်းသူကညာနဲ့စူးစမ်းဖို့မရှိဘူးသူလှမ်းကြည့်လိုက်တာကယုံနာတန်တာအခြင်းကိုအ အနိစ္စဒုက္ခအနတ္တအနေနဲ့မမြင်ပဲမြဲတဲ့အနေနဲ့လှမ်းကြည့်လိုက်တော့မြင်နေပြီ။ကျိုးလေးလည်းကြောင့်တန်းတန်းတယ်လို့သူကတစ်ထက်ထဲလို့လားမြင်နေတယ်။မြင်နေတဲ့အတွက်ဟိုဘက်ဘက်ကဝိညာဉ်ကဒီဘက်ဘက်ကကြောင်းလာတယ်။ဒီဘက်ဘက်ကဝိညာဉ်ကဟိုဘက်ဘက်ကကြောင်းသွားတယ်။ဘဝတစ်ခုမြင့်တစ်ခုဒီဝိညာဉ်လေးဟာမပြည့်စုံနဲ့ပြောင်းနေတယ်လို့ဒီလိုမှန်မှန်ငင်းငင်းတွတ်ပြီးယူလိုက်။အဲဒီလိုယူလိုက်ခင်မယ်ဆိုလို့ရှိရင်ဘာဖြစ်လဲ။မန္တန်လိုပိသိန်တန်သယုံနာတန်တန်အစဉ်မပြတ်စေခြင်းကိုဣဒ္ဓတခရဏတော်တခုဒီအဖြစ်ယူနေခြင်းကြောင့်မန္တနာတိသင်္ကတတစေတိကိုဥပတိယတိဆွယူမိတ္တပေ၏။တန္တနာတတရဒိဋ္ဌိနဲ့ဖြစ်တော်တတ်။မမယဉ်ယဉ်မြင်တဲ့ဆရာကဒုက္ခတခုဒီအဖြစ်နဲ့လှမ်းပြီးတော့မြင်လိုက်တယ်။နောက်တစ်ခုနာနတ္တနိအဝိဇ္ဇာနိနာပန္နယထတကံလက္ခဏဝဝဌာနနာနတ္တနိယောနာမ။အဝိဇ္ဇာသင်္ခါရဝိညာဉ်နဲ့ယုတ်သလရဏဖတ်တဝိရဏစသဖြင့်ပိဿာနမုပ္ပါတောညုစေကြီးဖြင့်အရှင်တန်ကြီးဟောထားတာဝိညာဉ်ကလက္ခဏာရတ္တပိစုပ္ပံပရထဏီအဖြစ်သိကြရတယ်သင်္ခါရကလည်းလက္ခဏာရတ္တပိစုပ္ပံပရထဏီအဖြစ်သိကြရတယ်ဝိညာဉ်နဲ့ယုတ်သလရဏဖတ်တဝိရဏတဏဥပါဒံဘဝတွေကလည်းလက္ခဏာရတ္တပိစုပ္ပံပရထဏီအဖြစ်သိကြရတယ်ဟောအနန္တဘောမှာအကျုံးဝင်နေတဲ့ဇရိကရမရဏတွေကလည်းလက္ခဏာရတ္တပိစုပ္ပံပရထဏီအဖြစ်သိကြရတယ်သူများအပြောနဲ့လွမ်းယုံနဲ့မရဘူးအဲ့ဒီလိုလေ့ကျင့်လိုက်တဲ့အချိန်ခါကျတော့ယောဂီပုဂ္ဂိုလ်ကဘာသွားပြည့်လဲ။မမဉာဏ်တမပါအဲ့ဒီနဲ့သိကြည့်တဲ့နိသမိကိုနန္ဒတ္တနိလို့ခေါ်ပါတယ်။ပရမတ္ထဓာတ္တတွေဟာအတိအတိတလုံးစီတလုံးစီပြီးတာဖြစ်နေကြတယ်။ခဏချင်းစိတ်ကခဏတိုင်းစိတ်ကခဏတိုင်းမှာဒုက္ခနဲ့သူဖြစ်ပြီးတော့ပြည့်နေတယ်ဒါကိုတွေ့ပြီးတော့မြင်တယ်ဒီလိုသိကြည့်လိုက်ကြတာနော်။အဲ့ဒီလိုမြင်နေတဲ့အချိန်ခါကျတော့အဝိဇ္ဇာကတတ္တ၊ဒိဋ္ဌာရကတတ္တ၊ဝိညာဉ်ကတတ္တ၊နာယောကတတ္တပေါ့။တခုစီပဲတခုနဲ့တခုရောဖြစ်ခြင်းမရှိဘူးအဝိဇ္ဇာလည်းသူ့ဟာလည်းသူဖြစ်ပြီးပြတ်သွားတယ်သင်္ခါရလည်းသူ့ဟာလည်းသူဖြစ်ပြီးပြတ်သွားတယ်ဒီသဘောတွေကိုမြင်နေပြီမြင်တဲ့အချိန်ကကျတော့ယောဂီကဘာဖြစ်လဲဉာဏ်သမာပတ်တန်တော်နဝနဝနာဥပါဒအတ္တနာတောတတ္တရအတ္တိပဇဟေတိဉာဏ်ရင်းနာလတ္တနိကိုသမကောမောဖန်ကံစွာပတ်တန်တော်မြင်ခဲ့ပြီးရှိသောနဝနဝနာအတ္တိအတ္တိဖြစ်တဲ့နေကြကောင်းသောသင်္ခါရတရားတို့ဤဥပါဒအတ္တနာတောရှင်မောဂောဉာဏ်ပညာမျက်စိဖြင့်ကိုယ်ရင်းမျက်မှောက်ဆွမ်းဖောက်သိမြင်နေခြင်းကြောင့်သာသနာတိတိတတ္တဒိဋ္ဌိကိုပဇဟတိပဆုနိုင်၏။မြဲတယ်လို့ယူဆနေတဲ့တတ္တဒိဋ္ဌိကိုသိရှင်းလို့ရတယ်။ဝိညာဉ်ကတတ္တသူဟနဲ့တူဖြစ်ပြီးဖြစ်သွားတယ်။သင်္ခါရနဲ့တတ္တသူဟနဲ့တူဖြစ်ပြီးဖြစ်သွားတယ်။ဝိညာဉ်ကလည်းတတ္တသူဟနဲ့တူဖြစ်ပြီးဖြစ်သွားတယ်။နာယုတ်တယ်လည်းဒီတိုင်းပဲဆက်ပြီးဖြစ်တခုပြီးတခု။ဗရမတ္တတရားတို့ရဲ့အဲ့ဒီအဲ့ဒီထက်ခံထက်ခံဖြစ်ဖြစ်ဒီနေရာကိုကိုကလှမ်းကြည့်တော့မြင်သွားပြီပထမဖြစ်တဲ့တရားနဲ့ဒုတိယဖြစ်တဲ့တရားမတူဘူးပထမဖြစ်တဲ့တရားကဖြစ်ပြီးတော့သူကပြတ်သွားတာမြင်လိုက်တယ်နောက်ထပ်အစ်စ်ထပ်ပြီးဖြစ်တယ်နောက်ထပ်အစ်စ်ထပ်ပြီးတဲ့တရားလည်းဖြစ်ပြီးတာနဲ့ပြတ်သွားတယ်နောက်ထပ်အစ်စ်ထပ်ဖြစ်တယ်ဘယ်လိုမျိုးဖြစ်တယ်လဲအကြောင်းကြီးမကုန်ရင်အကြောင်းကကြီးကြီးကျယ်ပြင်းနေတဲ့အတွက်အကျိုးတရားတွေထက်ခံထက်ခံဖြစ်တယ်လို့ဒီလိုမြင်တယ်။အဲဒီလိုမြင်တဲ့အချိန်ခါမှာဒီဝိညာဉ်လေးကြီးရဲနေပါတယ်ဘဝတစ်ခုပြီးတစ်ခုပြောင်းနေပါတယ်ဆိုတဲ့ဒီတ္တရဒိဋ္ဌိဇေဒီပြောမလို့နိုင်လား။ဆိုသွားပြီနော်။ဒါကြောင့်မိစ္ဆာပတ္တံတောဧကတန္တနာပဋိတ္တတောဘိနတန္တနာတိဝအနန္တကရဏတောဘုသိတာတိဉ္စီဥပါဒိယတိမိစ္ဆာပတ္တံတောမမရေရင်ကတိရှိသောဧကတန္တနာပဋိတ္တယုံနာတန်တအစဉ်တခုဤအတွက်ဖြင့်ကြာရောက်လျက်ရှိသောပရမတ္ထတရားကိုဘိနတန်တနတ်သီဝတန်တန်ကြွားကြတဲ့တို့သာသိင်နန္ဒတာဂဟနာတော့အတိအတိတခုဤတခုဤဟုယူခြင်းကြောင့်ဥစ္စေတာတိထေဥစ္စေတာတိထေကိုဥပါဒိယတိဆယုမီယတာဖြစ်တဲ့အပေ၏ဥစ္စေတာတိထေဒီမှာဖြစ်သွားတယ်ဒီတော့ဒီဉာဏ်တတ္တကြီးကိုကောင်းမွန်မှန်ကန်ကမမြင်ပဲမှန်မှန်ငင်ငင်သွားပြီးတော့မြင်ခဲ့မယ်ဆိုရင်နော်တန်တန်ကိုပြနေတဲ့မန္တန်တခုရင်းအတွင်ကြက်ရောက်နေတဲ့ယုံနာလေးကိုတန်တန်ကိုပြတယ်လို့သွားပြီးယူဆနိုင်မယ်ဆိုရင်ဩဇေတဒိဋ္ဌိဖြစ်တတ်တယ်ဩဇေတဒိဋ္ဌိဖြစ်ကုန်တဲ့ဘက်ကလို့ဒီမှာဒီကဆရာတော်ကတော့အင်းရောမတော့အင်းရောဇာတော့ဒေရာကတယောက်မွေးတာကတယောက်ဘာမှမဆိုင်ဘူးတန္တရာဥဒ္ဓိနောတန္တရာဥပ္ပန္နောဘုဘကပြတ်သွားတာကဒရဝတယောက်ဒီဘကအစ်စ်ချင်းလာတာကဒရဝတယောက်အဲ့ဒီလိုတွားပြီးတော့ ကျွမ်းယုံမိရတာဖြစ်တတ်တဲ့ဥဒိတဒိဋ္ဌိဝင်လာတတ်တယ်။နန္ဒလက်မျိုးကိုကောင်းစွာမသိတော့။အဲဒီတော့ဒီဘဝဒီကိုစံဟောဘဝဟောကိုခံနေမှာ။ဟောဟောတကယ်ဒီလိုမယုံလား။ဗာဒိဋ္ဌိလား။ဥဒိတဒိဋ္ဌိ။နည်းနည်းလေးနားလည်အောင်ဖတ်ပြောမယ်နော်။ခဏခဏတော့ပြောဘူးပါလေနာဘူးထပ်မှန်ပေါ့ဘုရားနဲ့လူတွေလူချင်းဆရာတော်အရှင်ဥက္ကဋ္ဌကနော်ဟောလူတွေလူချင်းစာပေကိုမတီးခြင်းရှင်ရှိပိုင်းတော့ကသဗ္ဗပြတနာဆိုတဲ့စာပေကျမ်းဉာဏ်လေးတစ်ခုရေးတတ်ရဖို့ဒီကကြီးလည်းဖတ်ဖို့ကောင်းဖတ်ဖို့ပါလေနော်ဆိုသဗ္ဗပြတနာကလူချင်းများတော့နောက်ထပ်တစ်ခွန်ပြန်ပုံဖြစ်ဖို့အကြောင်းပေါ်လာတယ်နောက်တဲ့တပံပြန်ပုံလေးဖို့ကမဲချင်းကကြမှာဒီပေါ်လာလဲဆိုတော့ဒီလူပြည့်ဝါဒတီးထွင်ပြီးတဲ့အခါကျမှာသူကဒီသဗ္ဗပြတနာကိုနောက်ထပ်တပံပြန်ပုံလေးဖို့ဆိုတဲ့အကြောင်းပေါ်လာတယ်။ဒီဘက်ကနည်းနည်းလေးလက်သွက်နေတာ။ဒီတော့ပြန်ပုံလေးခြင်းတော့ဒီလူပြည့်ဝါဒနဲ့ဒီသဗ္ဗပြတနာမှာပါနေတဲ့ဝါဒကထိတဲ့ဆန့်ညွတ်တယ်ဖြစ်နေတာ။ထိတဲ့ဆန့်ညွတ်ပဲဖြစ်နေတော့ဒီတန်းမှာသူကဘယ်လိုရေးထားလဲ။ဒီသဗ္ဗပြတနာကျမ်း၌ဘာဝင်တော့အယူအဆများသည်ရှင်းရှင်းယုံနာတန်တန်အစင်းနဲ့ဒီစီသောရှင်းရှင်းရှင်းဥက္ကဋ္ဌ၏အယူဆများဖြစ်သည်ယခုယုံနာတန်တန်အစင်းနဲ့ဒီစီသောယခုရှင်းဥက္ကဋ္ဌ၏အယူဆများမဟုတ်ပါတဲ့သူကညှိထားတယ်ဘာပြောတာလဲအဲ့ဒါပဲအဲ့ဒါပဲတန်တန်တစ်ခုလေးကိုတန်တန်ကွဲလို့သွားယူလိုက်ဘာတိရှိဝင်သွားလဲဥစ္စာတိရှိဝင်သွားတယ်ငါနဲ့တည်းနင်းကိုကောင်းမွန်မှန်ကန်စွာမမြင်ခဲ့ရင်ဥစ္စာတိရှိအဲ့ဒါအဝိဇ္ဇာတနာ